သန္တနာတော်နှစ်2550နှစ်ကိုဇာတကရေ1369ခုနှစ်ကြာသူလပြည့်ကျော်ရှိရဲ့ခရစ်နှစ်2008ခုနှစ်ဇန်နဝါရီလ30ရက်ရန်ကုန်တိုင်းအင်းစင်မြို့နယ်အောင်ဆန်းမြို့မဟုတ်ဝိပဿနာတရားစင်လုပ်ငန်းစဉ်ပြန်ပွားရေးအဖွဲ့ဘက်မှ89တို့ရတောင်းကြောင်းလိုက်တို့နိုင်ဆင်ကျင်ပါတော့16ကျင်မြောက်ဇုံကပိုင်ညာခံဝဲကြီးနဲ့113ကျင်မြောက်မဟုတ်ဥပဒနာဆယ်စံတရားတို့ပူဇော်ဝဲကြီးမှာတွေ့ရောက်ပြီးတော့တရားဝင်တရားတို့တရားနာကြတဲ့သံဃာတော်ရှင်မြတ်များနဲ့တကွာအားလုံးတော့ယောဂီဒကာဓမ္မအပေါင်းသူတော်ကောင်းတို့ဘဝသန္တရာကလည်းပဲတွေ့ခဲ့ကြုံခဲ့ဆုံခဲ့ကြရတဲ့မြောက်ကောင်ဆူယောင်ယောင်ရဖြစ်ကြသည့်အာသောစွာယနေ့ယခုဒီနေရာဤဌာနဤတန်တရာတခုယခုလိုပြန်လည်ဆုံးပြတဲ့အချိန်ခါမှာဖြင့်အာလုံးသောဆူတော်မျိုးတော်အပေါင်းတို့ကိုကျေးဇူးဆက်လို့တော်မေတ္တာစေတနာနဲ့ဤဓမ္မတပည့်ဆင်းရဲဆောင်ရွက်လာကြတာယောဂိမြတ်ဒီကနေ့ဘယ်နည်းရှိပြီလဲယနေ့6ရက်မြောက်ဤညာနဲ့သင်္ဍတရားပွဲကြီးဖြစ်ပါတယ်နော်နာနဲ့တဏ္ဍာရားပဲဆိုတော့ခွန်ကြီးတို့ခန္ဓာအယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါအရှုကရှုဉာဏ်တွေကိုသင်ကြားပြီးတဲ့တရားပွဲဖြစ်ပါတယ်နော်ဓမ္မခန္ဓာပေါင်း8400ကိုခွန်ကြီးတို့ရွေးချယ်ပြီးတော့သင်ကြားတဲ့တရားပွဲပါပဲနော်ဓမ္မခန္ဓာပေါင်း8400ကိုသာသနာရှင်ပြောတော့ဘာသာသနာလို့ပြောမလဲပရိယတ္တိသာသနာနော်အဲ့ဒီပရိယတ္တိသာသနာကိုခွန်ကြီးတို့ဒီကဓမ္မတွေအကုန်သင်နိုင်ပါဦးမလားအဲ့တော့အကုန်မသိနိုင်တော့ကျေးဇူးရှင်မကုတ်ဆရာတော်ဘုရားကြီးကအဲ့ဒီဗိဓိကသုံးဖို့နိကက9ရက်ဓမ္မခန္ဓာမောင်8400လေးကနေပြီးတော့ခုနှစ်မျိုးကိုပฏิပတ်ဆိုတဲ့ကျင့်တင်တွေကိုကျင့်နိုင်အောင်သင်ရတာပေါ့နော်အဲ့ဒီလိုတရားအားမတော်ဘူးဒီလိုသင်ကြားမှုတွေမလုပ်ရဘူးလားဒီလိုသင်ကြားမှုတွေလုပ်နေတာကတကယ်တော့ဒိဋ္ဌိဖြုတ်ဖို့အတွက်ပါပဲဘာပြောဖို့လဲဒီတော့အချို့တွေကလည်းပဲအချင်းချင်းတွေ့တဲ့အခါပြောခြင်းပြောမယ်ပေါ့အော်မဟုတ်ကဟလာဘုဂဝိပဒနာအဖွဲ့တွေကဒိဋ္ဌိဖြုတ်ဖို့ပဲဒိဋ္ဌိဖြုတ်ဖို့ပဲဆိုတော့ဒိဋ္ဌိမဖြုတ်ဖဲနဲ့သင်ကြားမှုမရှိဘဲနဲ့တရားအားမထုတ်ကောင်းဘူးလားဆိုတော့အထုတ်ကောင်းပါလေယောဂီတို့ဒါလေးတွေမိမိတို့တရားဝဲပြီးလို့ပြန်သွားရင်ကိုယ်မှသိထားတဲ့အတတ်ပညာတွေနော်ဒိဋ္ဌိမဖြုတ်ဖဲနဲ့တရားအထုတ်မယ်ဆိုရင်လည်းအထုတ်ကောင်းပါလေလို့မှတ်လိုက်ပါအားမထုတ်ကောင်းဘူးလားသို့တော်လည်းပဲဒိဋ္ဌိမပြုတ်ခွင့်နဲ့ဝိပဿနာအားထုတ်လို့တော့ဘာဝိပဿနာဖြစ်မှာလဲအဲ့ဒါကြောင့်နော်တရားအမှုဆုံးပြီးကျေးဇူးချင်းစီမဟုတ်ဘူးဆရာတော်ပြည့်ရဲ့ဒိဋ္ဌိဖြုံးမှုကိုသင်ရတာပေါ့နော်ဒိဋ္ဌိမပြုတ်ခွင့်နဲ့တရားထုတ်တော့ဘာနဲ့ဥပမာပြီးပြောရင်ကိုရှင်းမလဲလို့ဆိုရင်တဲ့မိမိတို့လိုချင်တဲ့နေရာတဲ့နေရာကိုသွားဖို့လမ်းနန်းလမ်းရှိတယ်ဆိုကြပါလမ်းပနယ်လမ်းလဲအဲ့ဒီလမ်းနန်းလမ်းရှိတော့လမ်းတလမ်းကတော့ဖြင့်ဟာလာခြုံနေပြေးပေါင်းနေတဲ့ကြိုက်ကြီးဟွမ်းနေတဲ့ရှိတဲ့လမ်းသို့တော့ဒီလမ်းကသွားရတဲ့လူချင်းတဲ့နေရာကိုရောက်မယ်ပေါ့လမ်းတလမ်းကတော့ဒီကားတော့ဒီခါတဲ့ဟာလာကလုတ်ကသေးနေဘာမှမရှိဘူးနဲ့ချောချောမုံမုံနဲ့တကယ်နိုင်ငံနိုင်ငံကတရားကြီးများခင်းထားတယ်လို့မျက်စိမိတ်လမ်းလျှောက်ရင်ခလုတ်မတိုက်တဲ့လမ်းပေါ့နော်အဲ့ဒီလမ်းတလမ်းကိုလျှောက်ကြမယ်ဆိုရင်ဘယ်လမ်းကဒီကားတော့ဒီလူချင်းတဲ့နေရာအရောက်လဲရှင်းလင်းထားတဲ့လမ်းကပေါ့ဘာလို့ထားတာလဲမရှိမလင်းတဲ့ဂျိုင်ဝမ်ဆုံးရောက်ခလုတ်တိရှိတဲ့လမ်းကတော်တော်နဲ့ရောက်ပါမလားရောက်တော့ရောက်မယ်တို့တော့ကြာမယ်ရောက်တော့ကြာမယ်ပေါ့တို့ပြီးရှင်းလင်းထားတဲ့လမ်းကမျက်စိမိတ်လျှောက်တကာတမတွေသိချာမရောက်နိုင်ဘူးလားအဲ့တော့ဒါကဥပမာဆောင်ဟောတဲ့တရားဟုတ်ပြီဒီတော့ဥပမာနဲ့ပြောချင်တာကယနေ့ယောဂီတို့ကိုယ့်ကိစ္စကိုပြောကြအောင်ကျေးဇူးတော်ရှင်ရဲ့ကမဟာပဏိတမဟုတ်ဆရာတို့ပြည့်ရဝိပဿနာကိုနောက်သာဒိဋ္ဌိကိုအရင်ဖြုတ်ကြိုးစားမှာဝိပဿနာကိုနောက်သာတဲ့ဝိပဿနာအမှုဆုံးဒိဋ္ဌိကိုအရင်ဖြုတ်ကြအောင်ဘာဖြစ်လို့ဖြုတ်ကြလဲလို့ဆိုတော့တတ္တဝါတွေတတ္တဝါတွေမှာတသံဉာဏ်လုံးကပါလာတာတခြားတွေလားဒိဋ္ဌိတွေလားဒိဋ္ဌိပါဘုရားဒါဖြင့်အဲ့ဒီဒိဋ္ဌိတွေကိုရှင်းဥသွားဆရာသမားထမ်းတွင်ခုနဘုန်းကြီးတို့ဓမ္မခန္ဓာပေါင်း8400ကို9မျိုးမြင်ရတယ်နော်ဘယ်နှမျိုးလဲခဏမျိုးကကောင်းတယ်လေဒီပြောတတ်မအောင်ခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါအရှုကံအရှုဉာဏ်ဘယ်နှမျိုးလဲအဲ့ လိုခုနှစ်မျိုးကိုသင်တာတခြားပြုတ်ကိုလားဒိဋ္ဌိပြုတ်ကိုလားအဲ့ဒီတော့ဒိဋ္ဌိကိုမဖြုတ်နိုင်အောင်ဒီတရားကိုသေးသေးချာချာလေးလေးစားစားမှတ်မိအောင်နာပြီးတော့ဉာဏ်ထဲကိုသွင်းပြီဆိုရင်မှတ်မိသွားပြီဆိုရင်အတိနဲ့ဒိဋ္ဌိတွေမပြုတ်ဘူးလားအဲ့ဒါဒိဋ္ဌိတွေပြုတ်ရင်ဒီကရမတွေအလုံးလုံးတဲ့ခါမှာရှင်းတာပေါ့အဲ့လိုဆိုခုနကပြောတဲ့နေလုံးကတ္တရာလမ်းကြီးများရှင်းခင်းထားတယ်လို့လွယ်လွယ်ကူကူမျက်စိမိတ်လျှောက်လို့ရှင်လမ်းဆုံးမရောက်နိုင်ဘူးလားခொနည်းကလမ်းမှာခလုတ်ကသိန်းနေတွေ့လို့သူ့လျှောက်နေကြော်တော့နေရောက်ပါမလားအဲ့ဒါကခလုတ်ကသိန်းနေဆိုတာကတခြားမဟုတ်ဘူးဒိဋ္ဌိပြောတာဒိဋ္ဌိမပြုတ်ပဲနဲ့ဝိပဿနာအလုံးလုံးပြီးနိဗ္ဗာန်ကိုသွားလို့ရှိရင်ခလုတ်ကသိန်းနေသွားရတယ်နဲ့မတူဘူးလားဒိဋ္ဌိတွေကိုဖြုတ်၍ယောဂီတို့ကဝိပဿနာအားထုတ်ပဲတော့ခொနည်းအမျိုးမျိုးသောအနောက်ရှက်ဒီခလုတ်ကတင်းနေရိုင်းနေဝါနေကိုဖယ်ပြီးတော့တကက်နိုင်ရောကတ္တရာလမ်းကြီးကိုရှောက်ရတာလည်းမတူဘူးလားမှန်ပါဗျာအဲ့လိုဆိုခွန်ကြီးတို့ဒီလမ်းတဲ့ဥပမာလို့ဥပမင်းဟာကြည့်ရင်မရှင်းတဲ့လမ်းနဲ့ရှင်းတဲ့လမ်းဘယ်လမ်းရှောက်မဲရှင်းတဲ့လမ်းကိုရှောက်ရင်လွယ်လွယ်ကူကူချောချောမောမောမြန်မြန်ဆန်ဆန်ကိုလိုချင်တဲ့ဟလာနေရာကိုရောက်နိုင်တယ်လို့ဆုံးဖြတ်ချက်ချဒါကြောင့်မလို့ဝိပဿနာအလုံးမလုံးနဲ့ပရိစ္ဆေသမုပ္ပါဒ်သင်္ဍတရားတွေ၊ယုံနာတရားတွေ၊ခန္ဓာတရားတွေ၊အာယတနာတရားတွေ၊ဓာတ်တရားတွေ၊သစ္စာတရားတွေကိုသိသိချာချာတခါတော့သင်ရတာပေါ့နော်။အဲဒီလိုသင်တဲ့တရားကိုတခြားမလားသင်နာလား။သင်နာပါဘူး။ဒါကြောင့်မလို့ခွန်ကြီးတို့ဟလာမဟုတ်ဝိပဿနာဓမ္မယိတမှာတိတံကိုဒီသင်္ဍတွေကိုသင်ကြားပေးနေတာပေါ့နော်။အဲ့တော့ဒီသင်္ဍမွဲဆိုတာနားထောင်ကောင်းအောင်ဟောတာလားနားလည်အောင်ဟောတာလား။ကဲကိုနားလည်အောင်ထက်တလေးလေးထက်တလေးလေးသင်ရတယ်သင်နာနားကောင်းကောင်းဟောလို့မရဘူးเนาะမမှတ်မိသိမှတ်မိအောင်ထက်ထပ်ပြီးတော့မသင်ရဘူးလားအေးအဲ့လိုထက်တလေးသင်လိုက်တော့သဘောပေါက်သွားရောသဘောပေါက်သွားတဲ့ကျေးဇူးတည်ဒကာဓမ္မတွေဒိဋ္ဌိဖြုတ်ဖို့ပဲဝိသိကိစ္စတွေငြိမ်းဖို့ပဲဒိဋ္ဌိနဲ့ဝိသိကိစ္စအသိနဲ့ငြိမ်းသွားမယ်ဆိုရင်တခြားလားစူလာသွားတာပါလားဒီသင်္ဍတရားဘယ်လောက်ကျေးဇူးများလိုက်တယ်အဲ့တော့ဒီသင်္ဍန်းကဘုန်းကြီးတို့တရားဓမ္မသေရေးရှင်ရဲ့သင်္ဍန်းကိုမှတ်လိုက်ဆမ်းပါ။ဘာရေးလဲ။ဆိုပြင်လွယ်လို့ဖြစ်လာပြီးတော့ဒီလိုခန္ဓာအယတနာဓာတ်အစရှိတဲ့သင်္ဍန်းတွေကိုနားမလည်လို့သဘောမပေါက်ဘူးဆိုရင်လူပြေကျိုးနှက်ပါမှာ။အမ္ပနာရှိကလည်းကုသိုလ်ကံကြီး၆ပတ်လောက်ကိုလူဘဝရောက်လာရုပ်ကဤကယုတ်ဤကနံဤကခန္ဓာဤကအယတနာလောက်မှမသိဘူးဆိုရင်ဒီပုဂ္ဂိုလ်ဒီဘုန်းကြီးတို့တရားဓမ္မတွေကအောက်တန်းသားတွေလို့မှတ်လား။အဘယ်နဲ့ကြောင့်ရှင်မြတ်အောက်တန်းသားဖြစ်တာလဲဆိုတော့အန္တပုရုဇဉ်ဖြစ်လို့ယုံနာကိုမသိရင်ဘာပုရုဇဉ်ဖြစ်အန္တပုရုဇဉ်ဆိုတော့မြန်မာလူပြန်တော့အကံအယူဩလူ့ဘဝမှာအကံယူဖြစ်မှာတော့ဘယ်လိုလုပ်အထက်တန်းသားရောက်နိုင်မှာတော့ဆိုပြီးအကံယူဖြစ်ရင်တခြားလားအောက်တန်းသားလားဆိုပြီးအကံယူဖြစ်တာဒီတခြားမမြင်လို့လားယုံနာခန္ဓာဒီမမြင်လို့လားယုံနာခန္ဓာအိုက်တနာဓာတ်ဒီသာကိုမမြင်လို့ရှင်အောက်တန်းသားပဲနော်အကြောင်းဆရာတော်ဘုရားများကဟာလားအမ္ပတန်ကိုကုသိုလ်ကံဤထောက်မှလို့ရှေးကံဤကုသိုလ်ကံဤထောက်မှလို့လူဖြစ်လာပါလေခနဲ့ရုပ်နဲ့နာမ်ကိုမသိရင်ကအောက်တန်းသားပဲတော့ဘုန်းကြီးတို့ဒီပုံစံนี้လို့မှတ်ရမှာပေါ့နော်ရှင်းအောင်ရှင်းလားအဲဒါကြောင့်မလို့ရှေးကံဤပြီးတော့ဟာလားကုသိုလ်ကံဤထောက်မှလို့ဘုန်းကြီးတို့လူဖြစ်မရဘူးလားလူဖြစ်ကိုရတဲ့ခါကျတခြားနားလျာမလားရုပ်နာဝန်နားလျာမလားရုပ်နာကိုနားလျာမယ်ရုပ်နာကိုနားမလဲအထက်တန်းသားလားအောက်တန်းသားလားအောက်တန်းသားပဲဟုတ်လားအဲ့လိုဆိုရင်အခက်တန်းသားဖြစ်ဖို့ကိုတခြားနားလည်ရမလားယုံနာကိုနားလည်ရမလားဟုတ်ပြီအဲ့ဒီတော့ယုံနာကိုနားလည်ဖို့ဆိုတော့ယုံနာကနှစ်မျိုးရှိတယ်နော်ဝိပါကကိုယုံနာရဲ့ပရိစ္ဆေသမုပ္ပါဒ်အဲ့တော့ဝိပါကကိုယုံနာဖြစ်ပုံရှင်လေးလေးကိုဘုန်းကြီးပရိစ္ဆေသမုပ္ပါဒ်ကိုစက်ဝိုင်းထောင်းမှရမယ်နော်အဲ့ဒီတော့စက်ဝိုင်းတင်တဲ့အနေနဲ့ကြည့်လိုက်မယ်ဆိုရင်ဘုန်းကြီးဒီနေ့ဟောဒီအောက်ပိုက်ကလေးကိုတစ်ချက်ဆိုလိုက်ကြအောင်နော်ကဲအားလုံးညီညွတ်ကြလို့ဆိုဝိဒာနေတနာယကံဥပါဒံကံရောက်ယုံနာကိုအပေမာယုမြို့မအပေအမြင်မပြတ်သစ္စာပိဟံကံရောက်နာယုနာယုရောက်ကံအခံမဖြစ်ကြလေလျောဓမ္မပကြအတိညာကထေရှားသူခြင်းသိရင်ပန်းတဲ့အကြောင်းရင်းကြောင့်လူဉာဏ်များစွာသတ္တဝါတို့ဖြစ်လာရမို့မဟုတ်ဘူးဉာဏ်ဖြင့်ရှုရောဒီလင်္ကာလေးတွေခွန်ကြီးတို့အပေါ်လင်္ကာအောက်လင်္ကာနှစ်ခုလုံးဒီဒါပရိစ္ဆေသမုပ္ပါဒ်ခန္ဓာဖြစ်ကြောင်းဖြစ်ကြောင်းကိုပြနေတာကဲဒီတော့ခွန်ကြီးတို့ဒါကိုအကျဉ်းကြီးကြည့်မယ်ဆိုရင် ဝိဇ္ဇာနဲ့တဏှာအရင်ကဥပါဒံကံကြောင့်ယုံနာပေါ်ဆိုတော့ဘုန်းကြီးဒီနေ့ယုံနာကိုပြောခြင်းတာနော်အဲ့တော့အဝိဇ္ဇာနဲ့တဏှာအရင်ကဥပါဒံကံကြောင့်ယုံနာမှာနှစ်မျိုးရှိတယ်နော်ဝိပါကံကိုယုံနာရဲ့ပရိစ္ဆေသမုပ္ပါယုံနာရဲ့ဘယ်နှမျိုးရှိလဲအဲ့တော့ခုဘုန်းကြီးတို့ဝိပါကံကိုယုံနာဘယ်လိုဖြစ်လဲဆိုတာကြည့်ကြအောင်နံပါတ်1အကွက်ကိုကြည့်ရင်နံပါတ်1အကွက်မှာအတိတ်အကြောင်းရှင်းရမယ့်နှစ်ပါးရှိဒါပရိစ္ဆေသမုပ္ပါတင်တာနော်တိတ်ကြောင်းချင်းအားပါကိုပြောပါအဲ့ဒါဘာခေါ်လဲအတိတ်ကြောင်းချင်းအားပါဘယ်ကာလကဖြစ်ခဲ့တာအကြောင်းလားအကျိုးလားဘာသစ္စာတွေပြုပညာပြုတာလားမိမိပြုခဲ့တာလားဒီနေ့မိမိဘာတွေပြုခဲ့တယ်ဆိုထောက်ကြည့်ကြအောင်နော်အဝိဇ္ဇာနဲ့တဏှာအရင်ကဥပါဒံကံကြောင့်ယုံနာပေါ်တဲ့ဝိပါကောက်ယုံနာနော်ဟောဒီမှာကြည့်ပါကြည့်လေအဲ့ဒါကအမိမြန်မာစကားမဟုတ်ဘူးပါဠိစကားကြီးဟဲ့လားအဝိဇ္ဇာဆိုတာတခြားလားသစ္စာလေးပါမသိတာလားသူကြည့်ရင်ဘယ်ကာလရတာလဲဟောဒီဘုန်းကြီးတရားဟောတဲ့ဘုန်းကြီးတရားနာတဲ့ယောဂီတွေအိုးလိုလေပြီးတော့အတိတ်ကာလကသစ္စာလေးပါကိုမသိခဲ့ဘူးတဲ့အတိတ်ကာလကမသိတာကိုမပြောနဲ့ဘူးအချိန်ကောင်တခါတခါမှကိုဆရာကောင်းသမားကောင်းနေနဲ့ကျုံဖရာသာသနာနဲ့ကျုံလာတောင်းမှသစ္စာတရားမနေကြိုးစားနေရတာမဟုတ်လားဖရာသာသနာနဲ့မကျုံတဲ့အချိန်ကမသစ္စာတရားသိနိုင်မှာမလားမသိနိုင်တဲ့အတွက်ဘာဖြစ်တာလဲဒါပေမဲ့သစ္စာတရားဒီတခြားမှာရှိတာလားကိုယ်မှာရှိတာလားပြီးတော့ရောလို့သစ္စာတရားကိုသိဖို့သုံးမျိုးသိရမယ်နော်သစ္စာတရားကိုသိဖို့ဘယ်နှမျိုးသိမလဲဒီသစ္စာတရားဒီချမ်းမှာရှိတာလားကိုယ်မှာရှိနေတာလားနံပါတ်1သိရမယ်သစ္စာကသဘာဝဒုက္ခသစ္စာကိုသိရမယ်နော်ဒုက္ခဒုက္ခလို့ခေါ်သောသဘာဝဒုက္ခသစ္စာကိုသိရမယ်ယောဂီတို့အနေနဲ့ဒုတိယချက်ကဝိပရိနာမဒုက္ခသစ္စာကိုသိရမှာကတစ်ချက်တတိယချက်ကသင်္ခါရဒုက္ခသစ္စာကိုသိရမှာကတစ်ချက်ဆိုပြီးယောဂီညာသစ္စာကိုသိဖို့ဘယ်နှချက်သိလဲသုံးလို့သိရမယ်နံပါတ်1ကဒုက္ခဒုက္ခသစ္စာဆိုသောတဘာဝဒုက္ခသစ္စာကိုသိခြင်းနံပါတ်2ကဝိပရိနာမဒုက္ခသစ္စာကိုသိခြင်းနံပါတ်1ကနံပါတ်3ကသင်္ခါရဒုက္ခသစ္စာကိုသိခြင်းဘယ်နှချက်လဲဒီမှာတဘာဝဒုက္ခသစ္စာကိုသိခြင်းဝိပရိနာမဒုက္ခသစ္စာကိုသိခြင်းသင်္ခါရဒုက္ခသစ္စာကိုသိခြင်းပြောကြည့်သားမတဘာဝဝိပရိသင်္ခါရဒီသုံးမျိုးကိုအလဲလေးတစ်မျိုးတော့သိထားမှာနော်တစ်မျိုးကိုညာတပရိညာလေးနဲ့သိထားရင်ဒီကားတော့ဒီသံဝေကမပွားဘူးလားခုနဝိပရိနာမနဲ့သင်္ခါရကျတော့တကယ်ကိုတိတနာပရိညာနဲ့သိရမယ်ညာတပရိညာနဲ့သိရမယ်ဆိုတာကဟိုးပြီးခဲ့တဲ့ဘဝတော့ကဘုန်းကြီးတို့လူဘဝကိုလူကျင်တော့လူဘဝကိုလှမ်းပြီးတော့မမြင်တဲ့အခါကျတော့လူဆိုတာတော့သိတယ်ပေါ့လူသိတဲ့ခါကျလူကိုဘယ်လိုသိလဲဆိုတော့လူချမ်းသာနဲ့ချမ်းသာလို့သိတာကိုလူချမ်းသာနဲ့ချမ်းသာသိတာကသူများပဒါပြလမ်းဆုံးတာကိုဗျတကယ်တော့လူချမ်းသာလို့ဘုရားကဘုန်းကြီးတို့သိတဲ့အသည့်ဒီအသိမှန်လားအသိမှားလားဘာကိုထောက်လဲဘာဖြစ်လို့အသိမှားလို့ခုပြောရလဲဆိုရင်ဒီနေ့ဘုန်းကြီးတို့တရားဓမ္မတွေလူဘဝကိုစတာတခြားကစတာလားဝိညာဉ်ကစတာဓာတိပေါ့နော်လူဘဝဘယ်ကစဇာတိဆိုတော့ဝိညာဉ်ကစတော့ဖြင့်ဇာတိရလာရင်သူရဲ့တဘာဝဒုက္ခသစ္စာကဘယ်နှချက်ရမလဲ၄ချက်ရမယ်ဇာတိဒုက္ခစရာဒုက္ခဖြာတိဒုက္ခမရဏဒုက္ခဘယ်နှချက်လဲ၄ချက်အဲ့လိုအဲ့ဒီဒုက္ခ၄ချက်ဒီဘယ်သူရတာလဲဆိုဖြင့်ဘုန်းတော်တကအဲ့ဒီဒုက္ခသစ္စာ၄ချက်ရတယ်ဆိုတာကစောင့်တဲ့လမ်းကြည့်ဖို့လိုသေးလားစဝိုင်းထဲမှာလိုက်ရှာလို့တွေ့ပါမလားအဲစဝိုင်းထဲမှာကြည့်မယ်စောင်းထဲမှာကြည့်မယ်ဆိုလို့ချင်းဇာတိဒုက္ခစရာဒုက္ခပြာတိမရစာပဲတွေ့မယ်တကယ်ဒုက္ခကဘယ်မှာရှိဟုတ်ပြီလို့ပြင်ခန္ဓာမှာရှိနေတဲ့ဒုက္ခကောင်းတာဘယ်နှချက်ရှိလဲကျောသားမှာဇာတိဒုက္ခစရာဒုက္ခပြာတိဒုက္ခမရဏဒုက္ခအဲ့ဒီဒုက္ခသစ္စာ၄ချက်ပြီးလူဖြစ်ရင်ဒီဒုက္ခသစ္စာ၄ချက်မရဘူးလားသဘာဝဒုက္ခသစ္စာ၄ချက်နော်အဲ့ဒုက္ခသစ္စာလေးသစ္စာလေးချက်ဒီဘုန်းကြီးတို့ခုလောလောဆယ်ရနေတာလားမရတာလားသူပြင်ရနေတော့ဇာတိဒုက္ခကိုမဲ့ပြရရှိရလားသိပါဘူးဇရာဒုက္ခသိပါဘူးဇာတိသိပါဘူးမရဏသိပါဘူး တို့ဒီအမတက်ရောစရာအော်လုံးအော်နှလုံးသားတရားကောင်းတဲ့ကြောက်စရာကောင်းတဲ့ဒီသဘာဝဒုက္ခသစ္စာ၄ချက်ဒီခွန်ကြီးတို့အားလုံးမှာရမရသူရနေတာဟာဘယ်ဟာများသဘောကျတယ်ဘယ်ဟာမှသဘောမကျဘူးဆိုအတန်ကဘူးမှထွက်တဲ့အတန်ဘူးမှထွက်တဲ့အတန်ဘူးမှထွက်တဲ့အတန်အကယ်လို့တန်ဒီအတန်မျိုးကိုဒီအတန်ထွက်တဲ့ဆိုတာကမသိလို့လားသိလာလို့လားကိုယ်အတိုင်းကြလေးနဲ့ကိုယ်ဒီသိသိလာတဲ့ခါကျဟာဇာတိလည်းမကောင်းဘူးစကားလည်းမကောင်းဘူးဇာတိလည်းမကောင်းဘူးဗရဏလည်းမကောင်းဘူးမကောင်းဘူးဆိုလို့လိုချင်တဲ့သဘောပြောတာလားမလိုချင်တဲ့သဘောပြောတာလားမလိုချင်တော့ဘူးဇာတိလည်းမလို့ကျင်တော့ဘူးသရာလည်းမလို့ကျင်တော့ဘူးဗျာတိလည်းမလို့ကျင်တော့ဘူးမရဏလည်းမလို့ကျင်တော့ဘူးဆိုတာကသဘောကျလားသဘောမကျလားရှစ်လာတာလားမုန်းလာတာလားတွေ့တာလာတာလားကြောက်လာတာလားတို့ပြင်သူနဲ့ပတ်သက်ပြီးတော့ဒီလိုဟလားမုန်းလာတာတွေဟလားကြောက်လာတာတွေကတခြားကြောက်လားအပြစ်မြင်လို့လားတို့ပြင်အပြစ်ကိုမမြင်သူ့ကိုချစ်နေမှာပေါ့ကိုယ်ခန္ဓာကိုချစ်နေတာကအပြစ်မမြင်လို့ဟောခုတော့သေးသေးချာချာသာသနာနဲ့ကြုံဆရာကောင်းတဲ့ဆုံးလို့ဟုတ်လားအဆုံးမကြီးလေကိလေဟာဇာတိယဒုက္ခဇရာဒုက္ခဗျာတိဒုက္ခမရဏဒုက္ခဆိုပြီးဒုက္ခတရားတွေကိုဉာဏ်နဲ့မှမပေါ်ဘူးလားမပေါ်ပါဘူးပေါ်တော့ကောင်းတာပေါ်တာလားဆိုးတာပေါ်တာလားမပေါ်ပါဘူးအမလေးအဲ့ဒီတော့ဆိုးတာကြီးကိုအစကမှသိမယူခဲ့ပါဘူးမသိလို့ပါလေဟောမသိတာကပေါ်ပြီပေါ်ပြီမသိတာကလူကျင်တာကအဲ့ဒီဒုက္ခသစ္စာ၄ချက်ကိုလိုချင်နေတယ်ဆိုတော့ဒီကားမှစဉ်းစားကြည့်တာဘယ်လောက်များဆိုးလိုက်တယ်လဲဆိုတာနော်ဒုက္ခဆိုတာရအောင်လုပ်ရမှာလားရှောင်ရမှာလားလူကရှောင်ရမယ်တရားကိုရအောင်လုပ်တယ်ဆိုတော့ဘုန်းကြီးတို့ဒီကားမှတွေကောင်းလို့လားယူလို့လားအဲ့ဒါကြတော့ကုသဇနဥမာတကောဆိုတော့ဒါပြောတာဒီဒုက္ခကိုအမတန်ကြောက်လာပါလေလားဆိုးလာပါလေဒုက္ခကြီးရှောင်ရမယ်ဥစ္စာကိုရအောင်လုပ်ခဲ့တယ်ဆိုတော့ကိုယ်တော့အရဲနားတယ်လို့ရှိပါအောင်လားသူကိုယ်တော့အရောနားတယ်ဆိုတာကတခြားတတ်တယ်လားအဝိဇ္ဇာတဏ္ဍတတ်တယ်အဝိဇ္ဇာကတရားဓမ္မတွေမမြင်အောင်ကာကွယ်တယ်တခြားကိုမမြင်အောင်ကာကွယ်တော့ဒုက္ခကိုမမြင်အောင်ကာကွယ်တယ်ဒုက္ခကိုမမြင်အောင်ကာကွယ်တဲ့အပြင်မှာသူ့ကိုဒုက္ခဒုက္ခလို့တရားဓမ္မတွေခင်အောင်တစ်ဖက်ကနေလှည့်ပြီးညာလိုက်သေးတယ်အဲ့ဒါကဒုက္ခမဟုတ်ဘူးကွာဒုက္ခလူချမ်းသာဆိုတာဒုက္ခဟောမရဘူးမပြောဘူးလားဒုက္ခဖြစ်အောင်တရားဓမ္မတွေနှဲ့လိုက်တာမျက်မှောက်သိတဲ့ခါရတာမဟုတ်ဘူးလားညီညီမျက်မှောက်သိတဲ့ခါတော့အညာခံလိုက်ရတာလေအဲ့တော့ဘုန်းကြီးနဲ့တကွာအားလုံးတော့ဘုန်းကြီးတို့တရားဓမ္မတွေအားလုံးကအညာခံလိုက်ရတဲ့ခါဟာလူဘဝဆိုတာဒုက္ခကွာလို့ညာလိုက်တာဘာလို့လဲဒုက္ခဖြစ်ဒုက္ခကိုမမြင်အောင်ကာကွယ်တာကဘာလို့လဲဒုက္ခကိုမမြင်အောင်ကာကွယ်ပြီးတော့တစ်ဖက်ကနေလက်လိမ့်လာပြီးတော့ဒုက္ခကိုအဲ့ဒါဒုက္ခကွာလို့တွန်းလိုက်တာကဘာလို့လဲအဲ့ဒီတော့မဟာဒုက္ခဆိုလိုချင်ပါတယ်ဖြစ်လာရောဗျဒုက္ခဆိုလိုချင်ပါတယ်ဖြစ်လာတာကတဏှာတဏှာဆိုလိုချင်တာလေခင်းမင်းတာလေအဲ့တော့နည်းနည်းလိုချင်တာလားအများကြီးလိုချင်တာလားအိုးမရမနေနိုင်အောင်လိုချင်တာအဲ့ဒီမရမနေတော့လိုချင်တာကဘယ်တက်တိအခါတဲ့ဒီဒုက္ခကမှမရဘူးမနေနိုင်ဘူးသိရပါလိမ့်မယ်ဆိုတာဥပါဒါယတက်တိပဲဘယ်ကာလကလဲအဲ့ဒီလိုမရမနေအောင်လိုချင်တဲ့ခါကျတော့ရရရအောင်အလုပ်တွေမလုပ်ရဘူးလားရရကြောင့်အလုတ်တရားဘုန်းတော်တရားဓမ္မတွေအလကားမရဘူးဒုက္ခကိုတောင်းအလကားမရဘူးဗျာဘာလို့ရလဲဆိုတော့ဒါနသီလပြုရတယ်ဘာလို့ရတာလဲဒါနသီလပြုတာကဘယ်တရားထောက်တို့ပြင်သင်္ခါရမှာဒါနသီလတိတရားသင်္ခါရလားပုံညာပြီသင်္ခါရလားအဲ့ဒီပုံညာပြီသင်္ခါရကိုတရားဓမ္မတွေမလုပ်ဘူးလားတို့ပြင်ပုံညာပြီသင်္ခါရကိုဘယ်ကာလကလုပ်ကြတာလဲအတိတ်ကာလကပုံညာပိသင်္ခါရတိတခြားလားဒါနသီလတာ။ဩယုတ်ပြင်းမိတို့အတိတ်ကဒါနသီလတိကောင်းကောင်းပြုခဲ့တယ်။ဒါနသီလတိတခြားလားကံလေလား။အတိတ်ကကံလေကောင်းကောင်းဒါနသီလတိပြုခဲ့လို့ယခုလူဘဝမှာအထက်တန်းကြကြမြန်ကပန်းလာဖြစ်တာပေါ့။ဒါနသီလတမမိုင်ဘုန်းတော်တရားတော်ကိုလောက်ဆိုရင်ခေတ္တကားနဲ့ပြင်တော့ညောင်းနဲ့ရောက်နေပြီ။ရှင်းပြီနော်။အဲ့ဒီတော့ဒီနေရာမှာဒါနသီလအတိတ်ကပြုခဲ့တာကတခြားလားသင်္ခါရလားဒီတော့မှလူဘဝကိုလူချင်းတော့ဆူတောင်းခဲ့တာဒီတခြားလားဘဝလားဘုရားရှင်ဒီဘဝဒီဘုန်းကြီးတို့ကာယကံရဲ့ဝေစီကံရဲ့မနောကံကမ္မနကံလည်းဟောဒီဘဝဆိုတာလူဘဝနတ်ဘဝပြောတာလားကာယကံဝေစီကံမနောကံကိုပြောတာလားလူဘဝနတ်ဘဝမဟုတ်ဘူးနော်ဒီတော့ဘာကြောင့်လဲဒီဘဝဆိုတာကဒီမှာကမ္မဘဝကိုပြောတာဘာဘဝလဲကံမဘဝလေသင်္ခါရတိဘာဝုလေဒီမှာထောက်ပြနေတဲ့သဝိုင်းကြီးပါ ကာမဘဝနဲ့သင်္ခါရပြီးဘာဝတ်လဲကာမဝတ္တကမင်းကြီးတို့သူများပြုတာလားကိုယ်တိုင်ပြုတာလားမနောကံနဲ့ပြုတယ်ဝစီကံနဲ့ပြုတယ်ကာယကံနဲ့ပြုတယ်အဲ့ဒီလိုကံ၃မျိုးကိုမပြုဘူးလားဒီလိုကံ၃မျိုးဒီကုသိုလ်ကောင်းမှုပြုလုပ်တိုင်းပြုလုပ်တိုင်းဒီကံတော့လည်းမပါဘူးလားတို့ကိရင်လူတိုင်းလူတိုင်းမှာအမြဲတမ်းကုသိုလ်ကောင်းမှုမရှိဘူးလားနေ့စဉ်နေ့တိုင်းဖရာရှိခိုးကြမယ်ပရိသေကြမယ်တရားထိုင်ကြမယ်သုံးတော်ပန်းတော်ရေတော်မိတော်ကတ်ကြမယ်ပေါ့ရှိတော့အဖရာရှိခိုးတာစပြီးတော့ကာယကံဝစီကံမနောကံနဲ့မပါဘူးလားအဲ့ဒီလိုကုသိုလ်ကောင်းမှုတွေဘုန်းကြီးတို့ဒကာတွေနေ့စဉ်နေ့တိုင်းလုပ်လာမလုပ်ဘူးလားအဲ့ဒီနေ့စဉ်နေ့တိုင်းလုပ်နေတဲ့အာသိဏကံအာကိုရမယ်ကံဒီနေ့စဉ်နေ့တိုင်းအာကိုရမယ်ကံဒီပေါ့နော်အဲ့တော့နေ့စဉ်နေ့တိုင်းရွယ်ရွယ်ကိုဘုန်းကြီးတို့ဌာနပြုရမယ်နေ့စဉ်နေ့တိုင်းအလှူကြီးလှူရမယ်နေ့စဉ်နေ့တိုင်းသီလဆောက်ရမယ်နေ့စဉ်နေ့တိုင်းအလှူကြီးလှူဖို့တရားဓမ္မတွေမတိုက်တွန်းအောင်လားပြီးတော့ဒီစကားကနေ့စဉ်နေ့တိုင်းအလှူကြီးလှူတယ်ဆိုတာဘာကိုပြောတာလဲလှူတိုင်းလှူတိုင်းဒီကာယကံဝစီကံမနောကံမပါဘူးလားပါတာကဘာကိုထောက်ကြတာအခုခွန်ကြီးအတိတ်အကြောင်းချင်းရ၅ပါးကိုရှင်းနေတာနော်အတိတ်အကြောင်းချင်းရ၅ပါးကိုရှင်းနေတာကဝစီကိစ္စသိဖို့အတွက်ဘာသိဖို့အတွက်လဲအဲ့ဒီအကြောင်းတရားရောအကျိုးတရားဖြစ်တာကိုဘုန်းကြီးရှင်းရင်တာနော်အဲ့လိုဆိုရင်ဆူတောင်းတယ်ဆိုတော့ဘုန်းကြီးတို့ဒကာတို့မတွေရေတော်မီတော်ပန်းတော်ကတ်တိုင်းမတောင်းဘူးလားတို့ပြင်တောင်းတယ်ဆိုတာကတခြားနဲ့တောင်းတာလားဗဇတ်နဲ့တောင်းတာလားဗဇတ်နဲ့တောင်းတာကဝစီကံစိတ်ထက်ကတောင်းတာကမနောကံကိုယ်တိုင်ကိုကြဂါရဝပြုလက်ဥချပြီးတောင်းတာကအဲ့ဒီလိုတောင်းတာဒီတခြားမှာတောင်းတာလားဖရာရှိတောင်းတာလားဘုရားပြဘုရားပါတော်ကိုသူတော်တင်ကိုယ့်အကူအတလို့တောင်းတာနဲတယ်ဘုရားရှိမှတောင်းရတာများတယ်ဒီဟန်တန်ဃာရှိလူတန်းပြီးတောင်းရတာများတယ်သူတော်တင်ရှိမှတကားမဲ့ကောင်းမှုကုသိုလ်ပြုပြီးတိုင်းပြီးတိုင်းတောင်းတာလားမတောင်းတာလားနောက်ဆုံးတော့ဘုရားရဲ့ကိုစားပြည့်တဲ့ဓာတုသတိဓမ္မသတိပရိဘောဂသတိဩဒိသသတိဒေတိလေးမျိုးရှိဘူးလားအဲ့ဒီဒေတိလေးမျိုးကကိုတော်အလှဆွမ်းတော်လေးရေတော်လေးပန်းတော်လေးအမျိုးမျိုးကပ်ပြုပြီးတိုင်းပြီးတိုင်းမတောင်းဘူးလားတို့ပြန်တန်ဃာကြီးဆုံးကပ်ပြီလဲမတောင်းဘူးလားဘုရားတဲ့ကြောင်းလျှောက်ကောင်းမှုကုသိုလ်ပြုပြီလဲမတောင်းဘူးလားတို့ပြန်တောင်းတယ်ဆိုတော့တခြားတောင်းတာလားချမ်းသာတယ်ကိုတောင်းတာလားဘသူမှဆင်းရဲမှုကိုမတောင်းဘူးဒီဆုံးဒီရေချမ်းဒီဘုရားကြောင်းဆောက်ရတဲ့ကောင်းမှုရောတို့တန်တရားမှာဆင်းရဲပါလို့ဘုသူတောင်းတယ်ဘသူမှမတောင်းဘူးလူမှမတောင်းဘူးဘယ်ဆင်းရဲခြင်းကိုလိုချင်မှာတော့တို့ကဘာကိုတောင်းတာလဲချမ်းသာခြင်းဆိုတာဒကာဓမ္မတွေဘာချမ်းသာတွေလဲလူချမ်းသာနတ်ချမ်းသာယမချမ်းသာနိဗ္ဗာန်ချမ်းသာဆိုတော့အဲ့ဒီမှာသူစီနီယာတွေစင်လိုက်တဲ့အခါကျတော့နိဗ္ဗာန်ချမ်းသာဟိုးနောက်ဆုံးရောက်ဘယ်ရောက်ဒါတပုတ်ဘုန်းကြီးတို့ရဲ့အမြဲတမ်းမြို့ဗလာဘုရားဘာသာတွေသွားတဲ့လမ်းစဉ်တော့ဤကောင်းမှုကြောင့်လူချမ်းသာနတ်ချမ်းသာယမချမ်းသာနိဗ္ဗာန်ချမ်းသာနိဗ္ဗာန်ချမ်းသာတော့နောက်ကမဖြစ်မနေဆက်တောင်းတာအဆုံးထိတော့မှဆိုတာလားရှည်ဥသွားတောင်းတာလားနောက်ဆုံးမှတောင်းတာလားနောက်ဆုံးမှဆိုတော့ဥစားပြည့်တဲ့ပြမပါဘူးတို့ဥစားပြည့်တဲ့ဆိုတာကရှေ့တင်ရမယ်လေရှေ့တင်တာနဲ့နောက်တင်တာနဲ့ဘယ်ဟာဥစားပြည့်တာပထမဆုံးရှေ့တင်လိုက်တာကလူချမ်းသာပြီးတော့မှနတ်ချမ်းသာပြီးတော့မှယမချမ်းသာအဆုံးကြတော့မှမိမချမ်းသာအသားကြီးကြော့သွားပြီတဲ့မတောင်းရင်တောင်းရင်မလို့ရင်လို့ရင်တောင်းရတာအတိတ်ကဒီရောက်နေတယ်နော်အဲ့ဒီတော့နိဗ္ဗာန်ချမ်းသာဆိုတာကဥနာတိရှိရလားဥနာတိမရှိတာကျတော့နည်းနည်းယော့သွားတယ်ဥနာတိရှိတာကျတော့တင်းတင်းကြီးနဲ့တခါတော့လှိုက်လှိုက်လေးတောင်းတယ်ဘုသူတတ္တိအဝိဇ္ဇာတဏ္ဍတတ္တိပေါ့ဘုသူတတ္တိလဲအဝိဇ္ဇာတဏ္ဍတတ္တိကနိဗ္ဗာန်ချမ်းသာကျတော့ယော့သွားတယ်ဆိုပြီးအဲ့ဒီလိုတောင်းတော့ဘုရားမရဘူးမဟုတ်ဘူးနော်31ဖုံမှာတောင်းရင်ရတယ်သို့တော့အလကားတောင်းလို့ဘယ်ဟာမှမရဘူးရပါမလားတို့ပြင်သူ့တန်ရတန်ကြီးကိုပြေးပြီးတောင်းမှရတယ်31ဘုံဒီတောင်းလို့ရနိုင်တယ်31ဘုံကကြော်တာကအလုံးလုံးမှရရှော်ရှင်းလားအဲ့လိုဆိုခွန်ကြီးအတလို့တောင်းလို့တော့ရပါမလားမရဘူးဘုရားရှိသွားလက်ဦးရှိသွားရှင်ဘုရားဟလားလူချမ်းသာနဲ့ချက်နာပြေးပါဆိုဘုရားပြေးရလားရက်တော်ပြကိုတော်ပြအေးမင်းတို့တောင်းလဲဆိုငါပြေးမယ်ပြေးမယ်လို့ဘယ်တော့မှမပြောဘူးကိုလုံးမှကိုရမယ်အဲ့ဒါကကဘာမှာဗုဒ္ဓဘာသာမှာပဲရှိလေကိုလုံးမကိုရမယ်ဆိုတာလေတခြားတခြားသောဘာသာမှာကိုလုံးမကိုရမယ်ဆိုတာရှိရလားမရှိဘူးဗုဒ္ဓဘာသာဖြစ်ရတယ်ဘလို့အမြတ်ချွဲလေနော်ကိုလုံးမကိုရမယ်ကိုမလုံးရင် လို့ဖြင့်မိဘအထုတ်တဲ့တရားသာသမီရပါမယ်။ဝေယဝတ္တကုသိုလ်ပဲရမယ်နော်။သာသမီအထုတ်တဲ့တရားမိဘရပါမလား။ကိုအထုတ်မှကိုရမယ်။ကိုစားမှကိုဝမ်း။အဲ့ဒါဗုဒ္ဓဘာသာရဲ့ဏိယာမှာဖယံကုရမေကြီးဟောတဲ့ဓမ္မသဘော။ရှင်းရှင်းရလား။တခြားသောတခြားသောအယူအဆတွေကအဲ့လိုမဟုတ်ဘူး။ကိုလှုပ်လှုပ်မလှုပ်လို့ဖယံအလိုတော်ကြ။ဖယံကျွေးလိမ့်မယ်စပြီမလို့မလာဘူးလား။ဖယံမကျွေးနိုင်ဘူးကိုကကိုရှင်းစားမှရမှာ။ရှင်းရရှင်းလားသို့တော်လည်းပဲဓမ္မရဲ့အရေးကင်းရလားမကင်းဘူးဓမ္မရဲ့ရက္ခတိဓမ္မစာတွေတရားစောက်ရင်တရားကပြန်မစောက်ဘူးလားဘုပဲယောဂီတို့ဒီမှာခု1300လောက်ယောဂီအားထုတ်နေတာဘသူမှသမင်းရင်ချက်စားတဲ့ပုဂ္ဂိုလ်မရှိပါဘူးအခုရိတ်တာမှဘလူချက်စားလဲဘလူမှချက်မစောက်ချက်ချင်းကျိုးပေးတာဒီတိုင်းဘသူကကျွေးတာလဲတရားကျွေးတာပေါ့ဗျာဆရာတော်ကျွေးနေတာမဟုတ်ပါဘူးအလူရှင်တွေကျွေးတာဟုတ်လားအလူရှင်တွေကျွေးတာပေါ့နော်သို့တော်လည်းပဲဝေယဝိဇ္ဇဆောင်ရွက်တဲ့ပုဂ္ဂိုလ်တွေနဲ့အလူရှင်တွေကတွေ့တဲ့ဝေယဝိဇ္ဇဆောင်ရွက်တွေကချက်တယ်ပြုတ်တယ်ပြင်းတယ်ဆင်းတယ်ဟုတ်ယောဂီတို့300ရတာကလက်တောင်ဆေးစရာမလိုဘူးဗျဘုန်းကြီးတို့မြန်မာတကောရှိတော့အမလေးလက်ဆေးစားရုံပဲဆိုပြီးလက်တောင်ဆေးစရာမလိုဘူးဗျအမလေးကဲဒီဧတာမှာလက်တောင်ဆေးရရလားအိုးဒွန်လေးပြင်းလေးကင်စားလေးဟုတ်ပြီးထားတော့ခက်ထားသွားဘယ်လောက်များငိမ့်လေတလဲဆိုတာအင်ဂျင်ရောက်အဲ့လိုနေလို့ရပါမယ်။အနေလေးတော့အဆူဆောင်းတော့ခံရမှာ။နေလို့မရဘူးလေ။သူ့ဘွားနဲ့သူအကျိုးပေးဟုတ်လား။အဲ့လိုဆိုလိုချင်တာကဒီလိုဆောင်ရွက်ပေးနေတာကတခြားပူတော်တာလားတရားပူတော်နေတာ။ပုံပေါ်နေနေချင်းတယောက်တော့ဘာမှလုပ်ပေးနေကြမလို့ဘူးလေ။အတိတ်တွေသို့တော်ဟောယနေ့တရားထုံနေတဲ့ဒီမှာရှိတဲ့ဒုံဘသံဃာတွေယောဂီတွေကိုတခါတည်းမှကိုဟုတ်လားငယ်တဲ့ပုဂ္ဂိုလ်တွေကလည်းကိုမိပါတပွဲလာကြည့်ရတဲ့ပုဂ္ဂိုလ်တွေကလည်းကိုသားသမီးတပွဲကိုညီလေးတွေကလည်းမြစ်တာနဲ့ဝိုင်းပန်ဖို့နေတာလူလေးသိမရှိအောင်ဒီကားတော့မပန်ဖို့ဘူးလားအဲ့ဒါတရားကျေးဇူးလားတရားကျေးဇူးလားအဲ့တော့ဒီဒကာရမကြီးဒီယောဂီကြီးဒီအလုတ်တံမလုံးဒီလိုစားရပါလားအဲ့ဒီမှာဆိုလိုချင်တာကဘယ်အရာပဲဖြစ်ကိုလုံးမှကိုရတယ်တရားလို့တရားကကျွေးတာအချောင်ကျွေးလို့မရဘူးရှင်းအောင်ရှင်းလားအေးအချောင်စားခြင်းတော့ဒကာရမကြီးကျွေးတင်တာပဲဗျာအချောင်သုံးပါဖြစ်လေတွေးတင်ရင်တန်လျာပါလေခန္ဓာနဲ့ဆိုင်ရတယ်ဒါကမြတ်စွာဘုရားကိုရောမြတ်ကြီးရဲ့ဟုတ်လားနီလန်စည်းကမ်းတွေပဲကနော်အဲ့ဒါကဗုဒ္ဓဘာသာရဲ့ထူးခြားချက်တွေပေါ့နော်တခြားနေကြပါတော့ဒီလိုမဟုတ်ဘူးဖြစ်တဲ့ညဟာပုဂ္ဂိုလ်ပဲကြက်တာပဲတဝိရှင်ကြောင့်ပဲဖြစ်တယ်ဖန်သိရှင်ကြောင့်ပဲဖြစ်တယ်ဘုရားအလိုတော်ကြောင့်ပဲဖြစ်တယ်ဘုရားပြေးတယ်ကျွေးတယ်ဒီလိုလာတာကိုရှင်းရှင်းလားအဲ့ဒါဗုဒ္ဓဘာသာကကိုလုံးမှာကိုရတယ်တို့ဖြင့်ဒီတရားအလုံးမလုံးရင်ဒကာတို့ကဒီကုလိုလွယ်လွယ်ကူကူဖြစ်ဟုတ်လားဝေယဝိဇ္ဇဆောင်ရတဲ့ဟုတ်လားကောင်းမှုကုသိုလ်တွေကိုရယူလို့ဖြစ်ပါမှာအဖြစ်ဘူးပေါ့တော့ဆိုလိုချင်တာကိုလုံးမှာကိုရတယ်အဲ့တော့ဆိုလိုချင်တာက30တပုံမှာအဲ့ဒီလိုကောင်းမှုကုသိုလ်အားထည့်ပြီးလို့ဆူတောင်းရင်ရနိုင်တယ်ဘာပြောလဲရနိုင်တယ်နေမှကြတော့အဲ့တော့ယနေ့ခွန်ကြီးတို့ဘုရားဘာသာဝင်သတော်စင်တွေကတောင်းတဲ့အလေးအကျင့်လေးတွေကိုနည်းနည်းသတိထားတော့တကယ်တော့တောင်းလို့တရားမလို့ဘူးတောင်းတာမရဘူးမဟုတ်ဘူးပေါ့နော်ရနိုင်တယ်သို့တော်လည်းပဲတောင်းဖို့လိုရဲ့အကောင်းတာလုပ်ရင်မကောင်းတာလုပ်ရင်အဲ့တော့ဌာနပြုရင်ဆင်းရဲမှာလားချမ်းသာမှာလားသီလစောင့်ခြင်းနဲ့ကျမ်းမာခြင်းအသက်ရှင်ခြင်းတရားတွေမရနိုင်ဘူးလားလို့ကျင်ချမ်းသာခြင်းဘာလုပ်မလဲဌာနပြုတောင်းမနေနဲ့ဌာနပြုချမ်းကိုချမ်းသာမယ်ကျမ်းမာခြင်းနဲ့အသက်ရှင်နဲ့ချမ်းသာခြင်းတခြားလုပ်ရမလားသီလစောင့်ရမလားစိတ်ချမ်းသာရင်သမထဥပဒနာပွားပေါ့အဲ့တော့လူတိုင်းလူတိုင်းကကြံလေကြံပါခြင်းနဲ့ချမ်းလေချမ်းသာခြင်းနဲ့စိတ်လည်းပဲအေးကြပါခြင်းနဲ့ဆိုရင်ဒါနာသီလဘာဝနာအဲ့ဒီဒါနာသီလဘာဝနာဒီတခြားလားသင်္ခါရလေးဘာသင်္ခါရလေးလဲပုံညာပြီသင်္ခါရနဲ့အာနိစာပြီသင်္ခါရအလိုပေါင်းတဲ့တော့သင်္ခါရတွေပါပဲဟုတ်လားအဲ့ဒီသင်္ခါရလေးလုံတိုက်လို့လည်းကာယကံဝစီကံမပါဘူးလားလို့ပြင်တောင်းတာကဝစီကံစိတ်ကလူကျင်တာကမနောကံကိုယ်တိုင်ကိုယ်ကြပြုတာကအဲ့ဒီကံနေပြုတ်လိုက်တဲ့ကာမဘဝပစ္စယဇာတိသရောဒီအကျိုးပေးမလာဘူးလားဘုရားဒီနေရာမှာကံပြုတ်လိုက်တဲ့အခါမှာပါသွားတဲ့တရားကသဟဇာတအနေနဲ့၅ခုဖြစ်သွားတယ်ဘယ်နှခုလဲကိုရှင်းပြပြီနော်၅ခုကဘယ်တရားတွေလဲအဝိဇ္ဇာသင်္ခါရတဏှာဥပါဒဘဝအဲ့ဒီအကြောင်းတရား၅ပါးဒီဘယ်ကာလကအကြောင်းလားအကျိုးလားဘာသစ္စာအဲ့ဒါဘသူလုပ်တာလဲကိုယ်လုံးကဘုရားသခင်ဗန္ဒီတာလားမိမိကူတာလားဘုရားရှင်ကြောင့်ဖြစ်တယ်လားမိမိကူတာလားအာလာရှင်မြတ်တို့ကဗန္ဒီပြတာလားမိမိကူတာလား ုံဘွတ်ဆိုပြီးမိုးမောင်ကကြရလားမိမိပြူတာလားမိမိပြူတဲ့အကြောင်းတရားကြောင့်မိမိတရားဓမ္မတွေအကျိုးတရားမရဘူးလားမိမိဆိုသာဆိုညာတော်လည်းပဲတခြားရတာလားခန္ဓာ၅ပါးရတာလားအဲကြောင့်နံပါတ်2ပိစုတ်ပံအကျိုးချင်းရ၅ပါးနံပါတ်2ပိစုတ်ပံအကျိုးချင်းရမှာခန္ဓာဘယ်လပါးရ၅ပါးကိုပြောပါဘေကာလမာယာအကြောင်းလားအကျိုးလားဘုရားဘုန်းကြီးကိုရနေတဲ့ခန္ဓာဒီတခြားခန္ဓာလားအကျိုးခန္ဓာလားအဲ့ဒီအကျိုးခန္ဓာသစ္စာနဲ့ကြည့်တော့ဘာသစ္စာဘာကြောင့်ဒုက္ခသစ္စာကကဘာဝလေးချက်မရှိဘူးလားဟောဒီခန္ဓာစရတာကနံပါတ်1ကဇာတိဇာတိပြီးတော့ဇရာဇရာပြီးတော့ญาติญาติပြီးတော့ဟောပရိသန္တိနေရာရဲ့ဩရာရဲ့နာရာရဲ့ပေယောမာရဲ့ဒါကတော့လတုံးတိတက်တဲ့တခါပေါ့နော်ခဏိကကခဏခဏခဏခဏတခါတော့ကပဋိသန္ဓေနေလဲကိုယ်လေးနားလဲသေးလဲဖြစ်နေတယ်လေအဲ့ဒါကခန္ဓာပရိစ္ဆေသဘောကိုထောက်တော့မှဩခဏတိုင်းခဏတိုင်းပေးခဏတိုင်းခဏတိုင်းမွေးနေပါလားဆိုတာမြင်ရမယ်ပေါ့အဲ့တော့ခဏတိုင်းခဏတိုင်းမွေးခဏတိုင်းခဏတိုင်းပေးတာကတခြားလားခဏိကဟောယနေ့ခွန်ကြီးတို့သဘာဝကဇာတိသရာဇာတိမရတာတက်တဲ့မှာတခါမွေးတယ်တက်တဲ့မှာတခါပေးတယ်အခုကိုယ်လေးနားတယ်ဘယ်နှချက်အဲ့ဒီ၄ချက်ရတော့ကြောင့်သူဒီဘာတိစ္ဆာဟောဆိုပြင်ဒုက္ခတိစ္ဆာဆိုတခြားရလို့လားခန္ဓာ၅ပါးရလို့လားခန္ဓာ၅ပါးအကျဉ်းဆုံးလေယုံနာနှစ်ပါးဆိုပြင်အဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးဒီဘယ်သူရတာဟောဘုန်းကြီးတို့ယောဂီတို့အာလို့ရှိသမျှလူတွေရတယ်နတ်ဒီရောမရဘူးလားညီမတွေရောမရဘူးလားသုံးသက်တဲ့ဘုံသားမှန်တယ်တခြားရတာလားခန္ဓာရတာလားအေးတကွကြည့်တဲ့ညီမတွေကြတော့ခန္ဓာ၃ပါးရှိတာခန္ဓာ၄ပါးရှိတာဒါတော့ပါမယ်ပေါ့အားလုံးကတခြားရတာလားခန္ဓာရတာလားဒီနေ့လူတွေနဲ့တည်းကြတော့ခန္ဓာက၅ပါးလူတွေနဲ့တည်းကြတော့ဘယ်ရတိတာပြည်တာသူကအပေလေးမုန်တာတွေခန္ဓာဘယ်နှပါညီမတွေကြတော့တစ်ပါးရှိတယ်၄ပါးရှိကထားလိုက်တော့နော်အဲ့လိုဆိုရင်ခန္ဓာရလိမ့်ပြီဆိုတော့အဲ့ဒီခန္ဓာကိုအကျဉ်းဆုံးလိုက်တော့ယုံနာနှစ်ပါးလူပြေခွင့်လို့တရားဓမ္မတွေအဲယောက်ျားမင်းမလူနဲ့ညီမတ္တဝါပြောညာဆိုတော့တကယ်ရှိတာတခြားလားယုံနဲ့နာနဲ့နှစ်ပါးလားအဲ့ဒီယုံနဲ့နာနဲ့နှစ်ပါးကိုဘာဝို့လို့ပြောမလဲသာလူမြန်မာလူပြောတော့အကျိုးဝအကျိုးပေါ့နော်အကျိုးပေးတာအကျိုးဒီတခြားလားအကြောင်းလားအကြောင်းကိုဘယ်လိုကောပဋိစ္စအကျိုးကိုအကြောင်းနဲ့အကျိုးနှစ်ခုဆက်တော့ဘုရားယခုဘုန်းကြီးတို့တရားဟောတရားနာနေတဲ့ခန္ဓာဒီတခြားခန္ဓာလားပဋိစ္စသမုပ္ပါခန္ဓာလားအတိတ်ပစ္စုပန်အကြောင်းကျိုးဆက်တဲ့ပဋိစ္စသမုပ္ပါအကျိုးခန္ဓာပါပဲဘာခန္ဓာဟုတ်ပြီအဲ့ကြောင့်မို့အကျိုးခန္ဓာဒီတခြားရတာလားယုံနာနှစ်ပါးရတာလားအဲ့ဒီယုံနဲ့နှစ်ပါးကနေနေတဲ့နေ့တိုင်းမျက်စိနာနှာခေါင်းလျာကိုယ်စိတ်အာယု၆ပါးဒွါရ၆ပါးအမြဲတမ်းတွေ့တာဒီတခြားလားဖတ်တာတွေ့ဒီတိုင်းတွေ့ဒီတိုင်းခံစားတာတခြားလားဝေဒနာလားဒီမဲ့ခံစားတိုင်းလိုချင်တာကတဏှာကျွမ်းလန်းတာကအာထုတ်တာကအဲ့ဒါတို့ဒီနေ့တိုင်းနေ့တိုင်းမျက်လုံးကလည်းပဲကံမပြောင်းဘူးလားနားကလည်းကံမပြောင်းဘူးလားအာယု၆ပါးနဲ့ဒွါရ၆ပါးတွေ့တိုင်းတွေ့တိုင်းတွေ့တိုင်းတွေ့တယ်မှာဘုန်းတို့ဒီကားတော်မှာကံမြောက်နေတယ်တို့ပြန်ကံဖြစ်တိုင်းဖြစ်နေကာမဘဝတိစီယာအဲ့ဒါကပရိသတ်ဘုပ္ပဒေသနာဖရာပါဠိတော်တိုက်ရဟောတဲ့ဒေသနာကိုခွန်ကြီးကမြန်မာလိုရှင်းနေတာပါဟုတ်ပြီဒါကိုပြန်ပြီးတော့ခြုံလိုက်မယ်ဆိုရင်အဝိဇ္ဇာနဲ့တဏှာအရင်းကံဥပါဒံကံကြောင့်ယုံနာပေါ်ဒီစကားလုံးလေးခြုံလိုက်နော်အဲ့ဒါကိုနားလည်အောင်မနှဲ့ရှင်းနေရဟုတ်လားပြန်ပြောပါအဝိဇ္ဇာနဲ့အဝိဇ္ဇာနဲ့တဏှာအရင်းကံဥပါဒံကံကြောင့်ယုံနာပေါ်ဘာပေါ်သွားပြီလဲအဲ့ဒီယုံနာပြီတခြားယုံနာလားဝိပါကောက်ယုံနာလားဟုတ်ပြီဩဝိပါကောက်ယုံနာကဒီလိုအကြောင်းတရားကြောင့်ပေါ်လာတာပဲပြီးတော့မှခွန်ကြီးတို့ရုပ်ပိုင်းနာမည်ဆက်ရှင်းမယ်နော်ကဲကိုစာလေးဆုံးအောင်သွားလို့နော်အဲ့တော့ယုံနာပေါ်အပင်မာမျိုးမျိုးမှာအပင်အမြင်မပြတ်ဆက်ဆက်ပြီဟန်တဲ့ဟောဒီမကြီးဒီဘဝဆိုတာတခြားပြောတာလားကံကိုပြောတာကံကြောင့်ပါရတာလဲနာယုံကံဆိုတာကဒီအနိကဆုံးပြောတာဟုတ်သို့သောဟောဒီဘဝဆိုတာကာယကံဝစီကံမနောကံကိုဝတ်နေကြည့်တော့ဘာဝဘာကံဘာဝလဲကံကြောင့်ဘာဖြစ်ပေါ်လဲယုံနာပေါ်ယုံနာပေါ်တာဒီတခြားလားဝိပါကဝလားတို့ကအဲ့ဒီကာမဝတ်ကိုဘသူဘယ်ဝတ်ကအုပ်ချုပ်ထားတာဘာလို့ဒီဝတ်နေကြည့်ရင်ကိလေသာဝတ်နဲ့ကာမဝတ်အဲ့ဒီဟိုဒီတခြားလားအကြောင်းဝတ်လားအကြောင်းဝတ်ကြောင့်အကျိုးဝတ်မလားဘူးလားအကြောင်းဝတ်ကဒီမှာဘယ်နှပါးရှိလဲ၅ပါးသာဘကအဝိဇ္ဇာသင်္ခါရတဏ အဲ့ဒီအကြောင်း၅ပါးကြောင့်အကျိုး၅ပါးမရဘူးလားအကျိုး၅ပါးကအဲ့ဒီခန္ဓာ၅ပါးဒီတခြားခန္ဓာ၅ပါးလားယုံနိုင်ရတာလားအဲ့ဒီယုံနိုင်နေပြီပိဿုကံမှာအကျိုးအနေနဲ့ဖြစ်တိုင်းဖြစ်တိုင်းတရားမှာချက်ပြီးတော့အကြောင်းကိုမပွားဘူးလားအကြောင်းပွားတော့ချက်ဖြစ်တာလားကံဖြစ်တာလားအဲ့ဒါကြောင့်ကံကြောင့်နာယုံနာယုံကြောင့်ကံဟောဒီကံဖြင့်ကမ္မဘဝဖြစ်เสียဇာတိရတယ်ရတယ်တခြားရတာလားခန္ဓာ၅ပါးရတာလားတို့ပြဒီမှာဇာတိရရင်ခန္ဓာဘယ်နှပါးအနာကရမယ်ခန္ဓာ၅ပါးပြောကြည့်ပါခန္ဓာဘယ်နှပါးရလဲခုမရသေးဘူးအနာကမှာရလူခန္ဓာနတ်ခန္ဓာမြမခန္ဓာအပေခန္ဓာအမျိုးမျိုးရမယ်ပေါ့သူ့ဆိုင်ရဆိုင်ရကလည်းကိုယ်မယ်ပေါ့အဲ့လိုခန္ဓာ၅ပါးရသွားတာဒီမှာအနိကတကဘယ်တရားလဲကံဒါကြောင့်ကံရောက်ဉာဏ်ရောက်ဉာဏ်ရောက်ဆိုတာခန္ဓာ၅ပါးရတယ်ပြောတယ်နော်အဲ့ဒီခန္ဓာ၅ပါးဉာဏ်ရောက်ကနေတခါထပ်ပြီးဒီဘက်ကိုလှည့်တော့ဒီမှာကံမဖြစ်ဘူးလားတို့ပြီဒီကိုလှည့်တာလေဒီမှာတစ်ချက်ကျန်တယ်ဒါဘုန်းကြီးတို့ကိုခေါ်တဲ့အချိန်မှလည်းမပါလာမှာပါနော်ဒီနေရာမှာနည်းနည်းလေးဒီဓာလိဆက်ထားအောင်လည်းပြောမယ်ဆိုရင်တေဂာနိကာလမှာဘုရားဘုန်းကြီးမရဏတန်တော့စောတဲ့ကြောင့်နည်းနည်းပြောခဲ့တယ်နော်မရဏတန်တော့စောတဲ့ခါကျဝိပဿနာဉာဏ်မတတ်မရတဲ့ပုဂ္ဂိုလ်များဟာမိမိတို့ခံနိုင်တဲ့မှာရှိတဲ့ဓာလေးပါးလေးမနှိမ့်ဆက်ဘူးလားနှိမ့်ဆက်တော့တရားဓမ္မတွေခံနိုင်မှာမလားဘူးပဲခဏလေးတရားထိုင်တာတောင်းမဟုတ်ရောင်းတာနေကျင်တာနေကြိုက်တာနေခေါင်းကြိုက်တာနေဗိုက်တာနေဗာပြစ်တာနေညာပြစ်တာနေမရှိဘူးလားအဲ့ဒါကမသိနိုင်သေးဘူးနော်ဟုတ်ကတကယ်သိမဲ့ဓာလေးပါးဖောက်ပြန်နိုင်တရားဓမ္မတွေသက်တာပါမလားဘုန်းကြီး၆ဟောနေတာမဟုတ်ဘူးနော်လက်တွေ့လက်တွေ့တရားတွေနော်အဲ့ဒီလိုဖြစ်လာရင်တရားဓမ္မတွေသက်တာပါမလားမသက်သာတဲ့သဘောကြီးခံနိုင်လားမခံနိုင်တာလားမခံနိုင်တာတရားကိုပေါက်တော့ဒေါသမခံနိုင်တာတရားကိုပေါက်တော့ဒေါသဖြစ်ပြီဆိုတော့ဟောတရားဓမ္မကတောကတွေမလာဘူးလားဟောအဲ့ဒီမှာဒေါသဖြစ်ပြီဆိုတော့ဘုန်းကြီးဟိုနေ့ကပြောခဲ့ပြီးပြီဒေါသဖြစ်တဲ့ဟိုကဂတိနမိတ်ကတခြားနမိတ်လားငရဲနမိတ်လားဒီကိဒေါသသည်ဘာနမိတ်သွားမယ်ငရဲနမိတ်ကိုမြင်တဲ့အချိန်မှာတောကပရိဒေဝဒုက္ခဒေါမနတာဥပယတဆိုတာတရား၅ပါးမလာဘူးလားကိုယ်တိုင်ကမှာဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယတာတရားဘယ်နှပါဆွေနေရဲ့နော်ကိုဆင်းရဲတာတွေစိတ်ဆင်းရဲတာတွေပြင်းထန်ပူပန်တဲ့ညစ်ရကြတယ်ဘယ်နှချက်လဲဆွေရင်ပူဆွေးခြင်းငိုကြွေးခြင်းစိတ်ဆင်းရဲခြင်းကိုဆင်းရဲခြင်းတော့ဒီတရား၅ပါးဝင်လာပြီအဲ့ဒါသာလို့ပြောတော့ဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယတာအဲ့ဒါမြန်မာလိုပြန်လိုက်ကြတော့ဟောဆွေနေလေငရဲကြတာမှသူတော့မဆွေရင်ဘူးလားဆိုရင်လည်းကတော့မပူပန်ဘူးလားပူပန်တော့ကိုယ်မဆင်းရဲဘူးလားစိတ်မဆင်းရဲဘူးလားဒီလိုဖြစ်ပြင်းစွာပူပန်ပြီးတောက်လောက်ပြီးတော့မျက်ရည်မကျဘူးလားအဲ့ဒီတရားကလည်းပါအဲ့ဒါကတရားဓမ္မတွေသိလို့ဖြစ်တာလားမသိလို့ဖြစ်တာလားမသိလို့ဖြစ်မသိတာဒီတခြားလားအဝိဇ္ဇာလားအဲ့ဒီအဝိဇ္ဇာတော့တခါတည်းဒီမှာယူစည်းတာအဝိဇ္ဇာတော့ယူစည်းတာနဲ့ဒီပိုင်းဟောဒိဋ္ဌာတော့ကောမယူစည်းဘူးလားဘာကြောင့်ဒိဋ္ဌာတော့ယူစည်းတာလဲဆိုတော့အမလေးနားလိုက်တာဆိုတော့ဘသူနားရတော့ငါနာတာပေါ့ဘလူနာတာလဲငါနာတယ်ဆိုတော့ငါစကားတခြားလားဒိဋ္ဌိလားအဲတေဂာနိကာလဒိဋ္ဌာတဝကယူစီအဝိဇ္ဇာတဝကယူစီကိုယ်ခန္ဓာကြီးကိုမခွဲခြင်းဘူးလေအဲ့ဒါမခွဲခြင်းဘူးဆိုတော့တခြားလားခင်နေတာလားကာမတဝကမယူစီဘူးလားဒီဘဝကလူဘဝကိုခင်ဝဲနေပြီးမခွဲခြင်းဘူးဆိုတော့ဘဝတဝကမယူစီဘူးလားတော့အာတဝတရားဘယ်နှပါရှိအဲ့ဒီ၄ပါးဒီမှာယူစီနေတယ်ဆိုအာတဝသမှုတရားအဝိဇ္ဇာတမှုရောပြောသားမှာဒီဒီပါဠိတော်လေးပတ်ကြက်ထားနော်အာတဝတမှုတရားအဝိဇ္ဇာတမှုရောပြောသားမှာအာတဝကြောင့်ပါဖြစ်အဝိဇ္ဇာဖြစ်သွားပြီတို့ဖြင့်လေးကနေပဲကူးလေတိကုတ်ကတို့ဖြင့်ခွန်ကြီးတို့ကတည်းကတန်မြာလုံးမှာအဝိုင်းကြီးပြေးတာခုအဝိုင်းသွားပြီခါရဲခဏတချမ်းပဲပဲရှိတယ်မဟုတ်ဘူးလားခန္ဓာခန္ဓာပရိသတ်မှုပါသင်္ဏကထချမ်းပဲပဲနော်အခုတော့ဘုန်းကြီးတို့ဒီမှာအဝိုင်းလေးကိုပြောချင်လိုက်ပြီနော်အဝိုင်းလေးပြောလိုက်တော့အာတဝတမှုတရားအဝိဇ္ဇာတမှုရောဒီစကလုံးကိုကြံကြံသွားတော့လို့ကိုသတိအလုံးလေးပြောထားတာဘုဖြစ်ပရိသတ်တို့ကကိုစစ်မဆက်ဘူးလားခုမှအဝိုင်းကြီးပြေးတာခန္ဓာကထချမ်းပဲပဲပြေးနေတာဟုတ်လားအဲကြောင့်သင်္ကာနိကာလကြောင့်အာတဝတရားတွေယူရှိတယ်လို့မှတ်လားဘာတဝါယူတရားယူရှိအဲ့တော့အာကဝတရားတွေယူရှိတဲ့အတွက်အာကဝသမှုတရားအာကဝကြောင့်ဝိညာဉ်ဖြစ်တော့ဝိညာဉ်ပစ္စယသင်္ခါရပစ္စယဝိညာဏပစ္စယနာမရူပပစ္စယ သာလယနာပစ္စယသတ္တပစ္စယဝရဏပစ္စယတဏပစ္စယဥပါရဏပစ္စယဘဝပစ္စယဓာတိပစ္စယကရမရဏတွေဝင်တော့ဝိပဿနာဉာဏ်နဲ့ပိုင်းပိုင်းနိုင်တဲ့အာတုံမထားတဲ့ပုဂ္ဂိုလ်ဒီသောကပတိတဝဒုက္ခသောမနတာဝင်မှုလားအဲ့ဒီလိုဝင်လိုက်ကြတဲ့တပည့်တွေအဲ့ဒီမှာတခြားဥသိတာလားအဝိဇ္ဇာဥသိတာလားအဝိဇ္ဇာဥသိတော့ဘာတဝဖြစ်အဝိဇ္ဇာတဝအာတဝတွေလူသိတယ်တော့အာတဝသမှုတရားအေးအဲ့ဒါဘုန်းကြီးတို့တွေတကားတော့တသံနေရာလုံးကအဲ့ဒီလိုအဝိုင်းကြီးပြည့်တယ်ဆိုတာဒီတိုင်းပဲပရိသတ်ကတင်နာကိုသိသိကျကျထောက်တော့ဩလက်ကတမိမိတို့ရဲ့ဘဝဒီလိုပဲတသံတရားလို့အဝိုင်းကြီးပြည့်တယ်ဆိုဒီလိုပြည့်ခဲ့တာလို့တကားတော့မသိဘူးလားအဲ့ဒီလိုသိတာဒီတခြားကိညာလားတရားသိသွားတာလားအေးသာသနာနဲ့ကြုံဆရာကောင်းနဲ့ဆုံးတဲ့ကကိုဖြစ်လာတဲ့ဘဝဖြစ်တယ်လို့သိသွားတာပေါ့နော်အဲ့ဒီလိုလဲလိုက်တဲ့အခါကျတော့ဒီတိုင်းလဲနေတယ်ဆိုတော့နောက်ဆုံးတော့ဒကာဓမ္မလေးအေဝမိတ္တကေဝလတဒုက္ခခန္ဓာကတမှုရိယဟောဒီပါပဲအဝိုင်းကြီးလဲတယ်ပြောကြတော့ကတမှုရိယဒုက္ခတမှုရိယဒုက္ခတမှုရိယဒုက္ခနဲ့ဒုက္ခဒုက္ခဒုက္ခဒုက္ခဒီလိုဒုက္ခသဝိုင်းကြီးလဲနေတာပါလဲနေတာလေအဲ့ဒီတော့ဒီလိုပရိစ္ဆေသမုပ္ပါသင်္ဍန်ကိုနားမလဲဒုက္ခသဝိုင်းကြီးကိုလဲမှလဲမသိပဲနဲ့ဒုက္ခသဝိုင်းကြီးလဲတာကိုလဲမသိဘူးမသိတာပါဖြစ်တာမူလနဲ့ပြပြန်ဝင်များရောမသိတော့ဖြစ်တာလေမသိတယ်လေအဲ့ဒီလိုလဲနေတာကိုပဲသဘောကျနေတာကအမလေးဒုက္ခကိုသဘောကျတယ်ဘုန်းတော်တရားတော်မှာကိုယ့်လောက်ယူတယ်လို့ရှိအောင်မလားကိုယ့်လောက်မိုက်ကြလို့ရှိအောင်မလားတို့ကယူတာမိုက်တာဒီသိလို့လားမသိလို့လားမသိတာကအဝိဇ္ဇာသင်္မင်တာကအဲ့တော့အဝိဇ္ဇာနဲ့တကူနဲ့မူလနဲ့ပြဆိုတော့အဝိဇ္ဇာနဲ့တကူနှစ်ပင်းလဲပူးလဲပူးလဲကတခါတည်းမှကိုဒုက္ခအဝိုင်းလဲတော့တာကိုဒါကြောင့်မူလနဲ့ပြဆိုတဲ့အဝိဇ္ဇာနဲ့တဏ္ဍဆိုဒုက္ခရဲ့ရေတောက်မြစ်ပါလေဗျာ။ဘာရေတောက်မြစ်အဲယခုတော့ဒုက္ခရေတောက်မြစ်ကနေဖုန်းတို့အမြစ်ကိုဆွဲနှုတ်ရတော့မှာဘို့ဗျာ။ဘာလို့ဆွဲနှုတ်ရမလဲ။အမြစ်ကိုဆွဲနှုတ်ဖို့အတွက်ကတခြားနဲ့နှုတ်ရမလားညံနဲ့နှုတ်ရမလား။ညံဘယ်နဲ့ညံရရ။ဩမလေးကတဏ္ဍပြဆက်နော်။ညံဘယ်နဲ့ညံရမလဲ။နံပါတ်1ဘာညံ?ကမ္မတက္ကရာ။နံပါတ်2နံပါတ်3နံပါတ်၄နံပါတ်၅အဲ့တော့ကမ္မတရသဝတ္တိရဲ့အတာထားလိုက်ဦးနာမရူပပရိစ္ဆေယဉာဏ်ဆိုတဲ့ဒုတိယအဖို့ကိုဖွင့်ရမယ်ဆိုတော့တခြားပြရမှာလားယုံနဲ့နံဝတိရဆိုပြီးယခုဘုန်းကြီးတို့ယောဂီတွေအခုတရားဟောတရားနာနေတာဒီတခြားယုံနံလားဝိပါကကိုယုံနံလားခန္ဓာဘယ်နှပါးရအဲ့ဒီ၅ပါးကိုအဘိဓမ္မာနဲ့တစ်ချက်ပြောကြအောင်နော်ကဲပြောလိုက်သံပါရူပခန္ဓာဝေဒနာခန္ဓာပင်ရဲ့ခန္ဓာသင်္ခါရရဲ့ခန္ဓာဝိညာဉ်ရဲ့ခန္ဓာခန္ဓာဘယ်နှပါးအဲ့ဒီခန္ဓာ၅ပါးကိုတရားဟောတရားနေတဲ့ခန္ဓာ၅ပါးဟုတ်ပြီဒီလိုဖြစ်ရင်အခုယောဂီသိတယ်ပြီဘုန်းကြီးဦးစားပေးမှာအဟောင်းနေနေတဲ့သိခံတော့ခုပဲဘုန်းကြီးတို့ရူပခန္ဓာဝိညာဉ်ခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာနဲ့ပြောတယ်စံဝိထောက်လိုက်တော့ဒီမှာဘယ်လိုပြောလဲဝိညာဉ်နာယုသရယရဏသတာဝိရဏဒီကလေးကနှစ်မျိုးဖြစ်နေတယ်အဲ့ဒီနှစ်မျိုးကိုယောဂီဟောင်းနေတာတခါတော့သင်ထားတော့နားလည်ပြီမို့ဘယ်နဲ့သိခါမှာယောဂီသိတဲ့အနေနဲ့ဟောဒီမှာကခန္ဓာတည်းမျိုးဟိုတွေ့တော့ဘုန်းကြီးဟောတော့လေခန္ဓာ၅ပါးပဲဟောနေဆိုဝင်နောက်ဝင်သွားပြီဒါဝိသိကိစ္စဝင်နေတယ်နော်အဲ့ဒါကြောင့်မို့ဆရာတော်ပြကြည့်ရဒီခန္ဓာတွေက၅ပါးပဲရှိတယ်၁၀ပါးမဟုတ်ဘူးခုတိုင်းဆိုရင်ဒီမှာခွဲ့တည်နေပြတကရူပခန္ဓာဝိညာဉ်နဲ့ခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာကခန္ဓာ၅ပါးကတစ်မျိုးတဲ့ဝိုင်းမှာကဝိညာဉ်တော်သရဏပတ်ဝရဏဆိုပြီးခန္ဓာ၅ပါးကတမျိုးဆိုတော့နှမျိုးမဖြစ်ဘူးလားတမျိုး၅ပါးနှမျိုးဆိုတော့ခန္ဓာ၁၀ပါးဖြစ်နေမှာပေါ့တကယ်တော့၁၀ပါးမဟုတ်ပါဘူး၅ပါးတည်းပါပဲဘယ်နှပါးလဲအဲ့လိုဆို၅ပါးကဘယ်လိုဖြစ်တာလဲဆိုတွေးရမယ်ပေါ့နာမည်ချင်းမတိမ်မရင်ကွာတော့လဲပဲသဘောသွားချင်းအတူတူပဲဘာဖြစ်လို့နာမည်လေးမတိမ်မရင်ကွဲပြီးသဘောသွားတူတာလဲဆိုရင်တဲ့ဘုန်းကြီးတို့မြတ်စွာဘုရားဟောတာကလီးပေါင်းစုံနဲ့ဟောတယ်နော်တုတ်ဝိနည်းအဘိဓမ္မာဒီလိုဟောတာကိုတုတ်တန်နည်းနဲ့ဟောတာရှိတယ်ဝိနည်းနဲ့ဟောတာရှိတယ်အဘိဓမ္မာနဲ့ဟောတာရှိတယ်အမျိုးမျိုးရှိဘူးလားအဲ့ဒီလိုကွဲကွဲပြားပြားဟောရခြင်းဒီလည်းပဲပုဂ္ဂိုလ်ရဲ့အစ္ဆကတဏ္ဍလိုက်ပြီးတော့ဟောရတာရှင်းရှင်းရလားဥပမာဆိုကြပါစို့အရှင်ကိုဏ္ဍညာဒီလိုလိုပြီးပြီးသားကိစ္စရှိတဲ့ပုဂ္ဂိုလ်တွေသစ္စာတရားတန်ဟောအကုန်ယဟန္တာဖြစ်သောတာပန်ဖြစ်မှာပေါ့ဥပမာအနတ္တလက္ခဏာကိုဟောလိုက်တဲ့အကုန်ယဟန္တာမဖြစ်ဘူးလားအုံကြီးတို့တို့ဒီကရမကြီးအဲ့ဒီလိုဟောလို့ဖြစ်နိုင်မှာမဖြစ်နိုင်ပါဘူးမဖြစ်နိုင်ဘူးဒါကိုယ့်ကိုယ်ပဲကိုချင်းစာကြီးမဖြစ်နိုင်ဘူးတသင့်ဒီတသင့်ဒီကိုမနှဲကိုလုပ်နေရတာမနှဲကိုလုပ်နေရတာပေါ့နော်ဟိုပုံကိုယ်ကြီးကရှင်းပြတော့ပြီးပြသားအကြောင်းရှိတဲ့ပုံကိုယ်ကြီးပေါ့နော် အဲ့တော့ယနေ့ဘုန်းကြီးတွေကအလုံးရောက်ကြတဲ့နေရာပုံကိုယ်တွေဆိုတာကတရားကိုလည်းပဲတခါတမှကိုလေးလေးနက်နက်ထက်ထလန်းလေးနားရမယ်သူ့ရဲ့အင်္ဂါရကွာနော်တရားကိုလည်းပဲတခါတမှဒီဟန္တာမနာမရရားမပြောင်းအားထုတ်ရမယ်ပေါ့အဲ့ဒီလိုနှစ်ခုပရိယပရိပါပေါင်းမှဒါလင်းပေးကြဖို့တရားရနိုင်တယ်ရှင်းပြီနော်အဲ့ဒါကြောင့်မို့ဘုရားကိုယ်တော်မြတ်ကြီးကပုံကိုယ်လိုက်ပြီးတရားကိုနှီးပေါင်းကုန်နဲ့ဟောပွဲသွားခဲ့တယ်အဲ့တော့ခုနကရူပက္ခဏာဝိညာဉ်ခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတာကအဘိဓမ္မာနည်းနဲ့ဟောတာပါ။ဘာနည်းနဲ့ဟော?သဝိုင်းထဲမှာကတုတ်တန်နည်းနဲ့ဟောတာ။ဘာနဲ့ဟောတာလဲ?တုတ်တန်နည်းနဲ့အဘိဓမ္မာနည်းဘာကွာလဲဆိုတော့အဘိဓမ္မာနည်းကဖြစ်အတူပြည့်အတူအာသာတဟောတယ်။ဖြစ်လိုက်တယ်အတူပြည့်လိုက်တယ်တုတ်တန်ကြီးကတော့တစ်ခုနဲ့တစ်ခုအကြောင်းကျိုးပြုသွားတာ။အကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒီလိုပြုသွားတာကိုအဲ့ဒါဥပမာဆရာပါဆိုဝိညာဉ်ရဖို့ကဘိုးဘုံကကြာလာဒီမှာကံကြောင့်ရတာလားဒီပြင်အင်္ဂါ7ပါးနဲ့ပြောရင်သင်္ခါရသစ္စာဝိညာဉ်ပေါ့နော်အဲ့လိုဆိုဒီမှာပြောတော့သင်္ခါရဆိုတာဒီမှာဘဝပြောမှာနော်အကြောင်းတရား5ပါးဘဝကြောင့်ဒီနေရာမှာတခြားရတာလားခန္ဓာ5ပါးရတာလားခန္ဓာ5ပါးကဝိညာဉ်ရတယ်ဝိညာဉ်ရရင်ဘာရမလဲနာယုတ်ရရင်သာလရဏရရင်ဖတ်တာရရင်အဲ့ဒါကတုံ့တန်စေတနာနည်းနဲ့ဒါကြောင့်ဒါဖြစ်ဒါကြောင့်ဒါဖြစ်ဒါကြောင့်ဒီလိုလာတာကိုအဘိဓမ္မာကြက်ကလေးမဟုတ်ဘူးသင်္ခါရပစ္စယဝိညာဉ်ဆိုတဲ့ပရိသန္ဓေစိတ်ဖြစ်ပြီးဆိုတော့ဟောနာယုတ်ဆိုတဲ့ခန္ဓာ၅ပါးကြပြိုင်နဲ့ရတယ်အဲ့ဒီလိုတော့နီးချင်းကွာတယ်ပေါ့နော်ဒါကတုံ့တန်တဲ့ပြီးမှကွာပုံလေးပြောပြီးပြီကဲဒီတော့တွဲကြရအောင်ရုပ်ခန္ဓာလို့ခွန်ကြီးတို့ဟောဒီမှာအဘိဓမ္မာနဲ့ဟောတယ်ဟောတယ်ဒကာဓမ္မတွေဒီမှာဒီရုပ်ကိုယူပါရုပ်ခန္ဓာဆိုဘာလို့ဘာလို့ထောက်ပြလဲရုပ်ကိုယူလိုက်ဒါခန္ဓာကမှတွဲပုံနော်လုတ်တကိုတည်းလည်းမရှိဘူးဟောဒီသလာယတနာမှာခွန်ကြီးတို့ဖြတ်ပြောမယ်မျက်စီရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့ဒီ၅ခုယူလိုက်ပြောကြည့်ပါမျက်စီနားနှာခေါင်းလျှာကိုယ်ဒီ၅မျိုးဒီပြန်မှာရှိတယ်ဆံပြားနေခြေပြားကြည့်လိုက်ဆံပါမျက်စီနားနှာခေါင်းလျှာကိုယ်အဲ့ဒါဘယ်တောင်တဲ့လမ်းကြည့်မနေနဲ့ကိုယ့်အကူရှိပြီးသားပြီးပြီးသားအဲ့ဒီ၅ပါးကိုဘာလို့ခေါ်လဲရုပ်ဘာလို့ခေါ်လဲအဲ့ဒီရုပ်ကိုခန္ဓာနဲ့ပြောတော့ဘယ်ခန္ဓာဟုတ်ပြီဒါတွဲတွဲလို့ရသွားပြီဒါတခါပြောရင်တကယ်လို့မှတ်မိပါတယ်နော်ဒါကြောင့်ယောဂီဟောင်းနေဘုန်းကြီးတောင်းပန်နေတယ်ဟုတ်လားအစ်တစ်ဦးစားပြီလို့ဆိုပြင်ရုပ်ပဲခန္ဓာတစ်ပါးဒီမှာရသွားပြီနော်နောက်တခါဘာခန္ဓာလဲဝေဒနာခန္ဓာဒီမှာရှင်းရှင်းလေးဝေဒနာကိုယူလိုက်ဝေဒနာဒီဘာခန္ဓာဟောဒီမှာဒီနာမ်ကိုယူလိုက်သမှာသင်ညက်ခန္ဓာသင်ညက်ခန္ဓာကဘယ်ကိုယူမလဲနံကိုယူလိုက်သင်္ခါရခန္ဓာကဖတ်တာကိုယူလိုက်သင်္ခါရခန္ဓာကဘာကိုယူဝိညာဉ်နဲ့ခန္ဓာကဒီဝိညာဉ်ကိုယူလိုက်ဝိညာဉ်နဲ့ခန္ဓာခန္ဓာကမပြည့်စုံသွားပြီအဲ့လိုဆိုရင်သုတ်တန်လေးနဲ့အဘိဓမ္မာလေးတန်ကွာပင်ကွာညာတော့လေရုပ်ကအဓိပ္ပာယ်ကြီးမတူဘူးလားရှင်းသွားပြီနော်အဲ့လိုဆိုရင်ရူပခန္ဓာဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနဲ့ဟောနေဩဒီဒေသနာသည်အဘိဓမ္မာနဲ့ဟောနေတယ်လို့နားလည်ပါဝိညာဉ်နဲ့သလိုက်တာဖတ်တာဝိဒနာနဲ့ဟောရင်သုတ်တန်ဒေသနာကြီးနဲ့ဟောတယ်လို့နားလည်ပါရှင်းပြီနော်အဲ့ဒါကိုဘယ်နည်းနဲ့ပဲပြောပြဘုလို့တရားတော်တွေဘာမှဝိသိကိစ္စဖြစ်เสียမလို့တော့ဘူးနားလည်သွားပြီရှင်းပြီနော်အဲ့လိုဆိုရင်ယခုပြောနေတဲ့ခန္ဓာ၅ပါးဟာခန္ဓာဆိုတာတဲ့အပေါင်းစုကိုပြောပါတယ်ခန္ဓာဆိုတာဘာပါလဲဘာဒီအပေါင်းဆိုတဲ့ရုပ်တွေအပေါင်းစုနာမ်တွေအပေါင်းစုဒါလည်းရှင်းမိတာထက်ရှင်းတယ်နော်ခန္ဓာကြီးတခြားလားအပေါင်းစုလားဘာဒီအပေါင်းစုလဲရုပ်တွေအပေါင်းစုနာမ်တွေအပေါင်းစုတဲ့အဲ့ဒီရုပ်တွေနာမ်တွေကိုယ်မှာရှိတာဘယ်မှာရှိတာလဲကိုယ်မှာရှိနေတဲ့ရုပ်နာမ်ကိုမှကိုယ်မသိရင်ဒီကားမှတော်တော်ဆိုးတယ်နော်ဒါထက်တလဲလဲထက်တလဲဘုန်းကြီးကျေးဇူးပြုနေတာအရေးမကြီးလို့လားအရေးကြီးလို့လားဟုတ်ဒီရုပ်နဲ့နဲ့ကိုပိုင်ပိုင်နေနေပိုင်ပိုင်ကြည့်ကြပြီးသွားပြီဆိုရင်ဘုန်းကြီးတို့ဒီကားတော့မှတော်တော်လေးခီးပေါက်တယ်ဏိဒာနာဝကသာယုပါဠိတော်များမှာလည်းဘာလာလဲလို့ဆိုရင်တဲ့နာမရူပိပရိညာတိအရိယသာဝကတနတ္တိကိဉ္စီဥဒ္ဓရိကရဏီယတိတဲ့ဒီပါဠိတော်တွေဘုန်းကြီးတို့လေ့လာထားတယ်နာမရူပိပရိညာတိအရိယသာဝကတနတ္တိကိဉ္စီဥဒ္ဓရိကရဏီယတိဆိုတဲ့ပါဠိတော်ဟာဟောဒီရုပ်နဲ့နာမ်နဲ့ခန္ဓာနဲ့ပတ်သက်လို့တိုက်ရိုက်မျက်စောပဲဟောတဲ့စကားတော်တရားတော်ပဲအဘိဓမ္မာကပါလဲဆိုတော့နာမရူပိတော့နာနေယုတ်ကိုပရိညာပိုင်းခြားရသိပြီရှိတော့တဲ့ဆိုတော့ကိုဘုန်းကြီးဟောကျင်တာဘာဟောကျင်တာလဲနာယုတ်ခန္ဓာ၅ပါးယုတ်နာနှစ်ပါးဟောမှာနော်အဲ့တော့ခန္ဓာ၅ပါးယုတ်နာနှစ်ပါးကိုပိုင်းခြားရသိနေပြီရှိတော့အရိယသာဝကတဲ့အရိယကြီးတပိသာဝကတို့ဒီတဲ့ နတ်တိကိသိဥဒ္ဓရိကရဏီယံတိတဲ့အဲ့ဒီယုံနံကလွဲလို့ဘာမှလုပ်ပြန်မလို့တော့ဝေးတဲ့ကိစ္စပြီးပြီးရောတာဒါကတော့အရှိတရားမကောင်းဘူးလားတပည့်ဟောတဲ့တရားမဟုတ်ဘူးဖယားဟောတာရှင်းအောင်ရှင်းရလားအဲ့တော့နာနဲ့ယုတ်ကိုပိုင်ပိုင်နိုင်နိုင်ပိုင်ချာယူတိတိရှိတော့တဲ့အရိယတတိသာဝကတို့မြည်သည်ဘာမှလုံမနေနဲ့တော့ဒါကူပဲရှိပါတဲ့ဟောဘုန်းကြီးတို့ဘယ်တော့ကံကောင်းလဲဆိုရင်ယုံနဲ့တောင်ကိုဒါဟုတ်ပဲရှိတော့ယုံနဲ့တောင်ကိုစသင်ပြီဆိုတဲ့ကတည်းကတည်းကအကြောင်းအကျိုးမသိဘူးလားသိပါဘူးတို့ပြင်အကြောင်းကျိုးသင်တဲ့ကအကြောင်းကိုနားလေတော့တရားသိတာလားဝိသိကိတာသိတာလားသိပါဘူးအကျိုးသဘောတရားတွေခန္ဓာတွေအကျိုးခန္ဓာတွေကိုမြင်တော့လည်းတရားသိတာလားဒိဋ္ဌိသိတာလားသိပါဘူးတရားအာမထုတ်ခိုင်းနေဘူးပထမဦးဆုံးဝိသိကိတာနဲ့ဒိဋ္ဌိကိုအရင်တတ်ခါတာတရားနဲ့တတ်တာလားပရိယနဲ့တတ်တာလားသိပါဘူးဆရာဉာဏ်ကိုမြည်ရယောဂီတို့စိတ်ထဲမှာရှင်းနေတာဘုရားပြောတဲ့လမ်းတော်ကိုကြားထားလို့ပဲနော်မိမိတို့ရှောက်မဲ့လမ်းကတကာတဲ့အမိုက်တက်လိုက်တော့မရှိပဲနဲ့ခလုတ်ကတိဘာမှမရှိချုံးဝင်နေတဲ့ကတ္တရာနယ်လုံးကတ္တရာနယ်ကြီးရှောက်နေရသလိုဘာမှတန်တရားမရှိနဲ့ရှောက်တာရှောက်လမ်းဆုံးရွာပြီးမှပဲတရားဓမ္မကြီးရှင်းရှင်းလားအဲ့ဒီတော့အာမခံရဲ့ဘုရားကိုယ်တော်မြတ်ကြီးဟောတာကအဲ့တော့ယနေ့တရားအထုတ်တာကိုနောက်တာဒိဋ္ဌိကိုအရင်ဖြုတ်တယ်ဆိုတော့ဒီမာကြီးတွေယုံနံခန္ဓာတွေကိုသင်ပြီးဆိုတော့ပထမဆုံးယုံနံကြောင့်လို့ကိုသင်မယ်ယုံနံကိုသင်တော့တရားသေးတာလားတက္ကာဒိဋ္ဌိသေးတာလားယုံနိုင်အကြောင်းနဲ့အကျိုးတွေကိုသင်တယ်နော်အကြောင်းကိုနားလည်တော့တခြားသေးတာလားဝိသိကိစ္စသေးတာလားတို့အကြောင်းရှိရင်ဘာရှိမယ်အကျိုးကြည့်တယ်တော့လေယောက်ျားမင်းမပုဂ္ဂိုလ်တ attva တွေ့တာလားခန္ဓာတွေတွေ့နေတာလားဩငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်တ attva အပြောအမှန်ရှိပြီမှာသဘောကတော့မရှိပါလားခန္ဓာပဲရှိပါလားလို့သဘောကျသွားတာနဲ့တလဲနဲ့တခြားသေးတာလားတက္ကတိတိတာလားဟောဒီအကြောင်းဆိုတဲ့ဓမ္မတွေဒီအကျိုးဆိုတဲ့ဓမ္မတွေမှာအကောင်တယ်နေနဲ့ပါရဲ့လားမပါတာဒီတခြားကြောင့်လားပြက်သွားလို့လားပြက်ပြက်သဘောကိုသိလိုက်ကြတော့လေသာသနာတည်တည်မတည်ဘူးလားဩအကြောင်းဓမ္မတို့ဒီပြက်ပြင်ပညာတော်လဲပဲဒါကအကျိုးဖြစ်ဖို့ကိုကျေးဇူးတော်ပြုလိုက်ပြီးတာပြီးတော့အကျိုးကိုတတ်သိခြင်းအပြင်မဆက်လိုက်ဘူးလားဟိုဆက်တာကိုသိလိုက်ကြတော့လေတခြားသေးတာလားအုတ်ဆက်တာတည်တည်သေးတာလားတရားအမှုဝါသေးဘူးတရားအမှုဝါသေးဘူးနော်ယုံနာခန္ဓာကြီးကြောက်လို့တဲ့ကိုသိလိုက်ချာတဲ့တပည့်နဲ့သက္ကာယဒိဋ္ဌိသတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိဒိဋ္ဌိဘယ်နှပါသောသောတဲ့ကံနဲ့အကျိုးကိုသင်ထားတော့ဗာဒိဋ္ဌိလည်းနိယတမိစ္ဆာဒိဋ္ဌိသိနေပြီကံနဲ့အကျိုးကိုနားလျောင်သင်ထားတဲ့နိယတမိစ္ဆာဒိဋ္ဌိမသိဘူးလားသိပါဘူးတို့ဖြင့်ယခုဒီမှာယုံနိုင်ကြောင်းကျတဲ့ကိုသင်လိုက်တဲ့ခါကျဒိဋ္ဌိဘယ်နှမျိုးသိတာလဲယုံနိုင်ကိုသိတော့တက္ကာယဒိဋ္ဌိသိတယ်ယုံနိုင်အကျောင်းကြီးအကျိုးတဲ့ကိုမပါမှန်းသိတော့သတ္တရာဒိဋ္ဌိရဲ့အကြောင်းတရားကြောင့်အကျိုးတရားဖြစ်တယ်လို့အကြောင်းတရားမကင်းမဲ့တတိယချင်းဆက်ထားသိလိုက်ကြတော့တို့ဖြင့်ဒိဋ္ဌိဘယ်နှမျိုးလဲ၃မျိုးသောတကနိယတက၃မျိုးအဲ့ဒီ၆မျိုးကိုအတိနဲ့ဆရာသမားရဲ့ဉာဏ်ကိုပြီးပြီးတော့အာထုတ်လိုက်တော့ဒီကားမလို့ဘာမှတန်တရားဖြစ်စရာမရှိတော့ဘူးလမ်းဆုံးကြွားတို့ဒီလတိုင်းလာလျှောက်ဘာမှဆင်ကြီးတဲ့ကံမလေးနဲ့ဟောရှင်းရောရှင်းရလားအဲ့တော့ဒီနေရာမှာဘာမှငဲ့မနေအဲ့တိုင်းလာလျှောက်ရင်လမ်းဆုံးရင်ဘာဖြစ်မလဲဒါကြောင့်မလို့လိုက်ဆိုလမ်းဆုံးမရောက်လက်မမြောက်တောက်လျှောက်ပွားရမည်လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်ပွားရမည်ဆိုကြတာမှာအဲနောက်တစ်ခါတို့တရားအထုတ်တဲ့ယောဂီတွေကယက်နေရမှာလားမရောက်မရှင်းသွားရမှာလားအေးလူချင်းပြောရရင်တော့ဆယ်ရက်တန်းအားထုတ်ပြီးတော့ရမနေနဲ့အိမ်ရောက်တော့လဲအားထုတ်တစ်တလုံးအားထုတ်ရမှာမရမချင်းဘာလို့ရမလဲဘယ်လိုအားထုတ်ရမလဲလို့မေးစရာရှိတယ်ပေါ့နော်ကဲလိုက်ဆိုကိုနဲ့အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်ကိုနဲ့အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်ကဲနောက်ဆိုပါအဲ့ဒီလိုအားထုတ်ရင်လူချင်းနဲ့မိညာပူညာရမရ။အေးရပါစေရကြအောင်တိုက်ဟဲ့လားအားထုတ်ကြပါလို့တိုက်တွန်းနေတယ်ပြေဆိုတော့မြင်တာပုံလေးကြောင့်နော်။တတ္တလော